Welcome to the Voice of America in Burmese.
Mingalama na khe ma shen. Esan tiye ni ma patwa shen alo si chanda gu jan ma cha ba zi. Washington Bureau of View American tanga ni na thang na se April 2nd ye tau cha ni ma na khe si sen re gu. Mi ma san o di ma na chao na yi ga ni kuna na yi ti. Lain no mi ta na se li li se ne ngha se te. Lain la mi ta te ya gu se ru ga ni. ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မြတ်တပ်ပါ။ဒီမနက်ခင်းသတင်းတွေကိုပို့ရဲမင်းထုတ်တဲ့သူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အတော်အလားပိတ်ထားတာတွေကိုနိုင်ငံတချို့ကပြန်ပြီးဖြေလျှော့ပေးဖို့စီစဉ်နေကြချိန်မှာပဲဂျပန်နဲ့ဗြိတိန်နိုင်ငံတွေကသူတို့ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအတွက်တက်တန်းတွေထပ်တိုးလိုက်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတနင် က်ခုနှစ်ခုတည်းက6ခုမှာဧပြီလ9ရက်နေ့ကစပြီးတလကြာအရေးပေါ်အခြေအနေကိုကြေညာထားခဲ့တာပါ Britain နိုင်ငံမှာလည်းဝန်ကြီးချုပ် Boris Johnson ဒီယောဂါနဲ့စိတ်ကူးစားမှုခံယူနေချိန်မှာကိုစားတာဝန်ယူနေတဲ့နိုင်ငံခြားရေးဝန်ကြီး Dominic Raab ကတနိုင်ငံလုံးအတိုင်းအတာနဲ့အသွာအလာပိတ်ပင်ထားတာကိုကျသပရင်းနေမှာပဲနောက်ထပ်အနည်းဆုံးသတင်းသုံးပတ်ထပ်ပြီးတိုးလိုက်ကြောင်းကြေညာပါတယ်ဒီယောဂါကူးစက်မှုတွေရပ်သွားအောင်လှုပ်ဆောင်နေရင်နဲ့ချမှတ်ထားတဲ့ကန့်သက်ချက်တွေကိုဘယ်လိုဖြစ်လျှော့ပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးလိုင်းနာရမယ့်အချက်လက်တွေကိုရှေ့သတင်းပတ်ထဲမှာထုတ်ပြန်ပေးဖို့ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျသပရင်းနေမှာပြောပါတယ်ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပапောဂါကူးစက်ပြန့်နှံ့မှုမရှိစေဖို့တနင်္ဂနွေလုံးအတိုင်းအတာနဲ့အသွာအလာပိတ်ပင်ထားတာကိုနောက်ထပ်သတင်းသုံးပတ်ထပ်ပြီးတိုးမြှင့်လိုက်တယ်လို့ဗြိတိရှ်အစိုးရကကျသပရင်းနေမှာကြေညာပါတယ်တကယ်လို့လက်ရှိတားမြစ်ထားမှုကိုဖြစ်လျှော့ပေးလိုက်မယ်ဆိုရင်လူထုကျန်းမာရေးတာမကနိုင်ငံစီးပွားရေးမှာပါထိကြိုက်နိုင်တဲ့အန္တရာယ်ရှိတယ်လို့ဗြိတိန်ရဲ့အရေးပေါ်ဆန်ရသိပ်ပံအကြံပေးအဖွဲ့ SAG ကသတိပေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီး Dominic Raab ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဗြိတိန်မှာဒီရောဂါအခုဆက်ခံရသူပေါင်းသတင်း3000ကျော်ရှိပြီးသေဆုံးသူက14000နီးပါးရှိနေပြီဖြစ်ကြောင်းလဲဝန်ကြီး Raab ကအတည်ပြုပါတယ်။ဗြိတိန်နိုင်ငံမှာဒီရောဂါအခုဆက်ခံနေရတဲ့ဝန်ကြီးချုပ် Boris Johnson ရဲ့ကျန်းမာရေးအခြေအနေတဖြည်းဖြည်းပြန်ပြီးကောင်းလာနေပြီဖြစ်ပေမဲ့ဒီကမ္ဘာကာယရောဂါဆိုင်ရာအစိုးရဘက်ကတုံ့ပြန်လှုပ်ဆောင်မှုတွေကိုနိုင်ငံခြားရေးဝန်ကြီးကပဲဆက်ပြီးဦးစီးဆောင်ရနေတာပါ။ဗြိတိန်မှာတနိုင်ငံလုံးတိုင်းတာနဲ့အသွာအလာပိတ်ပင်ထားတာဟာ March 23ရက်နေ့ကလေးကဖြစ်ပါတယ်။American Pyrrhon Soup မှာ coronavirus ရောဂါအကူးဆက်ခံရသူအရေအတွက်အနည်းဆုံးဖြစ်တဲ့ပြည်နယ်9ခုကိုစီးပွားရေးပြန်လည်လှုပ်ဆောင်ခွင့်ပထမဆုံးပေးဖို့သမရအင်ဗျူကစဉ်းစားနေပါတယ်။သမရအင်ဗျူရဲ့ဒီရောဂါဆိုင်ရာအလုပ်ဖွဲ့တာဝန်ခံဒေါက်တာ Deborah Briggs ကဒီပြည်နယ်9ခုမှာရောဂါအကူးဆက်ခံရသူကပြည်နယ်တစ်ခုကိုလူတစ်ထောင်ထက်နည်းတာတွေ့ရတယ်လို့တရက်ကိုနောက်ထပ်အကူးဆက်ခံရသူက30ထက်နည်းတယ်လို့ဗိုလ်တစ်ခုနေမှာပြောပါတယ်။American Pyrrhon Soup မှာဒီရောဂါထံကြောင့်ပြီးခဲ့တဲ့သတင်းလေးပါအတွင်းလူပေါင်း22သန်းကျော်အလုတ်လက်မဲ့ဖြစ်ကုန်ပြီးနိုင်ငံစီးပွားရေးလည်းအခြေအနေဆိုးသွားခဲ့တာပါ။သမ္မတ Donald Trump ကတော့စီးပွားရေးအ мян ပြန်ပြီးဥမော်လာစေဖို့မေလ1ရက်နေ့ကိုဥတီချက်ထားပြီးလုပ်ငန်းတွေပြန်ပြီးဖွင့်နိုင်ဖို့တွန်းအားပေးနေပါတယ်။ပြန်ဖွင့်ဖို့လုပ်နေတဲ့ပြည်နယ်ကုန်းကူဟာဘယ်ပြည်နယ်တွေလဲဆိုတာကိုတော့ BRICS ကထုတ်မပြောပါဘူး။မြန်မာနိုင်ငံဟာနျူကလ িয়ার မပြန့်ပွားရေးဆိုင်ရာစာချုပ် NPT ကိုချိုးဖောက်တဲ့အထောက်အထားမတွေ့ရပေမဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအရင်တုန်းကပွင့်လင်းမြင်သာမှုမရှိခဲ့တဲ့မြန်မာအတွက် American ကစိုးရိမ်နေစေဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီးဌာနရဲ့လွှတ်တော်ကိုတင်သွင်းတဲ့ကမ္ဘာတစ်လွှာလက်နက်ထိန်းချုပ်ရေးဆိုင်ရာ American ရဲ့တွေ့ရှိချက်နှစ်ပတ်လည်အနှစ်ချုပ်စီးရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံဟာ2003ခုနှစ်မှာနျူကလ িয়ার လှုပ်ဆောင်မှုနဲ့ပတ်သက်ပြီးမြန်မာဘက်ကလိုက်နာမဲ့နောက်ဆက်တွဲလှုပ်ဆောင်ဖို့ AP သဘောတူညီချက်ကိုလက်မှတ်ရေးထိုးထားသလိုမြန်မာနိုင်ငံဟာငြိမ်းချမ်းတဲ့လုပ်ငန်းတွေအတွက်သာနျူကလ িয়ার ကိုအသုံးပြုမှာဖြစ်ကြောင်း SQP ကိုပါချိန်ညာခဲ့တာကြောင့် American ပြည်တော်စုကယုံကြည်မှုထားခဲ့ပေမဲ့အခု9နှစ်ကြာလာတဲ့အထိဒီနှစ်ချက်စလုံးကိုအားပြည့်လှုပ်ဆောင်တာမတွေ့ရဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်အရက်ဖက်အစိုးရနဲ့စစ်တပ်တို့ကြားဒါကိုအားဖြင့်လှုပ်ဆောင်ဖြင့်အကောင့်ထဲဖော်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တိုက်တွန်းထားပါတယ်။ဓာတုလက်နဲ့ဆိုင်ရာမှာလည်းအချက်လက်ကောင်းကောင်းမရတဲ့အတွက်မြန်မာကသူ့ရဲ့ဓာတုလက်နဲ့ဆိုင်ရာသဘောတူညီချက်အတိုင်းလိုက်နာမှုရှိတယ်လို့ American ဘက်ကအာမမခံနိုင်ကြောင်းနဲ့မြန်မာဟာအရင်ကဓာတုလက်နဲ့အစီအစဉ်နဲ့ပတ်သက်ပြီးဘာမှမကြေညာခဲ့တယ်လို့ဓာတုလက်နဲ့ထုတ်တဲ့နေရာကိုဖျက်ဆီးတာမျိုးလည်းမရှိတဲ့အတွက်ဓာတုလက်နဲ့တွေရှိနေမှာကိုတော့စိုးရိမ်ကြောင်းလည်းဖော်ပြထားပါတယ်။
ริกันတံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမ်းပထမသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်မြန်မာနိုင်ငံအတွင်းလျှော့စွာကူးစက်ပြန့်လာနေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးလုပ်ငန်းတွေကိုအထောက်အကူပြုစီရေးအတွက်ရည်ရွယ်ပြီးမန္တလေးတိုင်းဒေသကြီးအတွင်းမြေသူမဆိုးလုံလောက်တဲ့အကြောင်းပြချက်မရှိဘဲနေ့စဉ်ည9နာရီကနေမနက်4နာရီအကြားအပြည့်လုံးဝထွက်ခွာခြင်းမပြုဖို့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအမိန့်ကြေညာချက်ဟာမြန်မာနိုင်ငံတည်းရဲ့ April 18ရက်နေ့ဒီကနေ့မှာစတင်အသက်ဝင်မှာဖြစ်ပြီးလက်ဆက်တွဲအမိန့်တစ်စုံတစ်ရာမထုတ်ပြန်မခြင်းနေ့စဉ်ဒီအမိန့်ကြေညာချက်အတိုင်းလိုက်တာဆောင်ရွက်ရမယ်လို့ဆိုပါရယ်ချွင်းချက်အနေနဲ့ကုန်စည်စီးဆင်းမှုအတွက်သွားရောက်နေရတဲ့ရင်းတဲ့လူပုဂ္ဂိုလ်တွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ခွင့်ပြုချက်နဲ့အညီသတ်မှတ်ထားတဲ့နေရာတွေမှာလမ်းညွှန်ချက်နဲ့အညီဆောင်ရွက်ခွင့်ရှိမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါရယ်များပြည်သူတွေအနေနဲ့ဒီကိစ္စမှာမဖြစ်မနေအပြင်ထွက်ရမယ်ဆိုရင်အင်တာစုတစုမှာတယောက်နှုံးနဲ့နှာခေါင်းစီးတက်ပြီးထွက်ခွင့်ရှိမှာဖြစ်ပါတယ်။ဒါအပြင်ဈေးမှာဈေးရောင်းတဲ့သူတွေအနေနဲ့လည်းနှာခေါင်းစီးတွေတက်ကြရမယ်လို့အမိန့်ကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကလည်း COVID-19 ရောဂါကူးစက်ပြန့်မှုကိုဟန်တာတဲ့အနေနဲ့မဖြစ်မနေအလုပ်အသွားလာလုပ်ရတာခွင့်ပြုချက်အရကုန်တိုင်းတွေမှာဈေးရောင်းဈေးဝယ်လုပ်တာခွင့်ပြုချက်အရကုန်စည်အသက်ပို့လုပ်တာနဲ့ကျန်းမာရေးနာရေးစတဲ့မဖြစ်မနေအရေးပေါ်အကြောင်းအရာတွေကလွဲလို့ကျန်းတဲ့ကိစ္စတွေမှာလူ၅ယောက်ဒါမှမဟုတ်၅ယောက်ထက်ပိုပြီးစုဝေးမှုမလုပ်ဖို့အမိန့်ထုတ်ပြန်ထားပါတယ်ဒီညွှန်ကြားချက်အတိုင်းမလိုက်နိုင်တော့ကုသယောဂမြာကာကွယ်နေနေဥပဒေနဲ့အရေးယူသွားမယ်လို့လည်းထုတ်ပြန်ကြမှာသတိပေးထားပါတယ်။မြန်မာနိုင်ငံမှာ April 16ရက်ကျတာပရိနေမနပိုင်းတီတက်ခွဲအတီပူစီအရာယောဂကုသသူ85ဦးနဲ့တည်ဆုံးသူ4ဦးရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်ဝန်ကြီးချုပ်ရှင်ဇိုအာဘေကကျတာပရိနေကတနင်္ဂနွေအတိုင်းတာနဲ့အရေးပေါ်အခြေအနေထိုးချက်ချမှတ်လိုက်ပါတယ်။ကာယောဂါကြောင့်ကြာဆင်းနေတဲ့စီးပွားရေးကိုကြာကံပေးဖို့အစိုးရအနေနဲ့အားလုံးကိုငွေကြေးထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးကြုံရတဲ့တိုကျိုနဲ့တခြားခရိုင်6ခုမှာဧပြီ9ရက်ကဆက်လို့အရေးပေါ်အခြေအနေကြေညာထားခဲ့တာပါ။ဒီဒေသတွေမှာမဖြစ်မနေစီးပွားရေးလုပ်ငန်းတွေကလွဲလို့တည်တည်သွားလာလှုပ်ရှားမှုတွေအားလုံးကိုပိတ်ထားခဲ့တာပါ။အခုထုတ်ပြန်တဲ့အရေးပေါ်အခြေအနေအရဘလို့အပဲအိပ်ပြမထွက်ရအမိန့်ကိုဧပြီ9ရက်ကစပြီးမေလ6ရက်ထိတက်မှတ်လိုက်ပြီးစီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ဖို့တိုက်တွန်းထားပါတယ်။ဂျပန်နိုင်ငံမှာမေလအစောပိုင်းကာလဟာ Golden Week လို့ခေါ်တဲ့နှစ်စဉ်အားလိုက်ရရသည့်အစဖြစ်ပြီးဂျပန်ပြည်သူတွေအများပြားနေရပြန်တာဒါမှမဟုတ်ပြည်ပကိုအားလိုက်ရခီးထွက်တာတွေလုပ်လို့ရှိပါတယ်။ဒီကာလတွင်အသွာအလာတွေကိုရှော့ချလိုတဲ့အတွက်ဝန်ကြီးချုပ်ကအခုလိုအိပ်ပြမထွက်ရအမိန့်ကိုတိုးမြှင့်လိုက်သလိုတနင်္ဂနွေလုံးအရေးပေါ်အခြေအနေတက်မှတ်လိုက်တာလည်းဖြစ်ပါဂျပန်နိုင်ငံမှာကျတာပရိနေအထိကိုရိုနာဗိုင်းရပ်စ်ကူးစက်သူ9000ကျော်ရှိပြီးသေဆုံးသူ200နီးပါးရှိပါတယ်။တရုတ်နိုင်ငံအင်အားတိုးချဲ့နေတာကိုတုံ့ပြန်ကာကွယ်ရတဲ့အနေနဲ့ Indo-Pacific Deterrence Initiative လို့ခေါ်တဲ့ Indo-Pacific ဒေသတွင်းအန္တရာယ်ဟန်တာရေးအစီအစဉ်ကိုစတင်ဖို့အဆိုပြုမယ်လို့ American Outlet လက်နက်ကိုင်အဖွဲ့များဆိုင်ရာ Comedy ဝင်အမတ်တူကပြောပါတယ်။ဒီစီစဉ်က2014ခုနှစ်ကရုရှားနိုင်ငံရဲ့ရန်ကုန်ကာကွယ်တုံ့ပြန်မှုချမှတ်ခဲ့တဲ့ European Deterrence Initiative ဥရောပဒေသတွင်းအန္တရာယ်ဟန်တာရဲ့အစီအစဉ်နဲ့လည်းပုံစံတူပါတယ်။ Indo-Pacific ဒေသအတွင်းအန္တရာယ်ဟန်တာရဲ့အစီအစဉ်အတွက်လာမယ့်နှစ်မှာ American Dollar 6 Billion သုံးစွဲသွားမယ်လို့ဥပဒေပူးကြမ်းကိုအဆိုပြုထားသူ Outlet.org Republican ကိုလည်း Mac Thornberry ကပြောပါတယ်။ဒေါ်လာ6 Billion သုံးစွဲမဲ့အစီအစဉ်မှာဒုတိယကာကွယ်ရေးစနစ်ထောက်လိုင်းလုပ်ငန်းကာကွယ်ရေးပစ္စည်းနဲ့တက်ရွှေ့ပြောင်းတဲ့ကိစ္စမဟာမိတ်နဲ့မိဖက်နိုင်ငံတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့ကိစ္စတွေနဲ့လက်ချက်တင်တန်းပေးရေးကိစ္စတွေပေါ်မှာဖြစ်ပါတယ်ဒီလုပ်ငန်းတွေအားလုံးကအစ်စ်တွေမဟုတ်ပေမဲ့မူဝါဒတစ်ခုတည်းအောက်ကိုတည်တွင်းလိုက်ရင်ကျုပ်နိုင်ငံရဲ့ရန်ကုန်တာစီရေးဆုံးဖြတ်ချက်တွေချမှတ်ရမှာပိုပြီးကောင်းမွန်လာလိမ့်မယ်လို့လည်းအောက်လွတ်တော်မှသွန်ဘယ်ရီကသူ့ရဲ့ကြေညာချက်ထဲဖော်ပြထားပါတယ်ဒီသတင်းပတ်ထဲအိန္ဒိယနိုင်ငံကတင်ပို့တဲ့စံစည်းနှုန်းရှိလာအတွင်းအပြည့်ဆုံးဈေးတက်သွားခဲ့ပါတယ်။အိမ်ပြင်မထွက်ရအမိတ်တရစ်သုံးပတ်ကြာကာလပြီးတဲ့နောက်ပိုင်းကုန်တွေကစကြုပ်အသစ်ချုပ်ဆိုတာတွေပြန်လည်လာကြတဲ့အတွက်အခုလိုဈေးတက်လာတာပါ။အိန္ဒိယရဲ့စံကြို900ခန်းလုံးပါစန္ဒတန်ကိုဒီသတင်းပတ်မှာအမေရိကန်ဒေါ်လာ385ကနေ380အထိပေါက်ဈေးရှိခဲ့တာပါ။ဒါဟာမနစ်ဩဂုတ်လကတည်းကစလို့အပြည့်ဆုံးပေါက်ဈေးဖြစ်တယ်လို့ပြီးခဲ့တဲ့လကဈေးထက်လည်းတိတိတသာမြင့်တက်ခဲ့တာပါ။အိန္ဒိယစံကိုဝယ်လိုအားရှိပေမဲ့ကာယောဂါကြောင့် အိမ်ပြင်မထွက်ကြရတဲ့အတွက်အကန့်သတ်နဲ့ပဲတင်ပို့နိုင်တယ်လို့ကကင်ဒါမြို့ကစံကုန်တဲ့သူကပြောပါရယ်ခင်ဗျာ။တောက်ချာနေမနေပဲနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ COVID-19 ကူးစက်ခံရပြီးနောက်ပြန်လေကျန်းမာလာသူတွေရဲ့သွေးရည်ချီကိုသုံးပြီးယောဂပြင်းထန်သူတွေကိုအမေရိကန်ဆေးရုံတွေမှာစမ်းသပ်ကုသပေးနေတဲ့အကြောင်း Writers သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးနောက်ပြန်လေသက်သာလာသူတွေရဲ့သွေးရည်ချီကိုရယူပြီးယောဂပြင်းထန်သူတွေစိုးရိမ်စရာအဆင့်ထိရောက်နေသူတွေကိုစမ်းသပ်ကုသပေးတာမှာဗီးရပ်စ်ကျူတော့မတွေ့ရသေးဘူးလို့စမ်းသပ်ကုသမှုကိုဦးဆောင်နေသူတွေကပြောပါတယ်။နယူးယောက်မောက်ဆိုင်နိုင်မက်ဒီကယ်စင်တာကသွေးရည်ချီပရိပစ္စည်းဆိုင်ရာအစီအစဉ်ကိုဦးဆောင်တဲ့ဒေါက်တာအင်ညာဝင်းဘတ်ကတော့လက်ရှိကုသပေးနေတဲ့အခြေအနေကိုပြောပြပါဗ
ျ။ So we are only treating patients with this
COVID-19 ကူးစက်ခံထားပြီးနောက်ယောဂပြင်းထန်သူတွေကိုပဲဒီနည်းလမ်းနဲ့ကုသပေးနေတာပါ။ယောဂပြင်းထန်နေသူဒါမှမဟုတ်စိုးရိမ်စရာအဆင့်ရောက်နေသူတွေဖြစ်ရမှာဖြစ်ပြီးဆေးရုံမှာပဲနေရမှာပါ။ဒီကုထုံးနဲ့ပတ်သက်ပြီးပိုပြီးနားလည်ဖို့လိုအပ်နေစေဖြစ်တဲ့ဒီချိန်မှာတော့ယောဂအသိမပြင်းထန်သေးတဲ့သူတွေနဲ့တခြားသူတွေကိုကုပေးဖို့တော့မထောက်ခံဘူးလို့ပြောသွားတာပါ။အမေရိကန်ပြည်တော်စုအတွင်းကဆေးရုံနှစ်ခုမှာမလကွန်ပိုင်းကဆက်လို့ COVID-19 လူနာတွေကိုပြန်လည်ကျန်းမာလာသူတွေရဲ့သွေးရည်ချီနဲ့စတင်ကုသပေးနေတာဖြစ်ပါတယ်။နယူးယောက်ကဟျူစတန်မက်ဒရစ်နဲ့မောင့်ဆိုင်နိုင်မက်ဒီကယ်စင်တာတို့မှာဖြစ်ပါတယ်။မောင့်ဆိုင်နိုင်မက်ဒီကယ်စင်တာကဒီစီဇန်ကိုဦးဆောင်နေတဲ့ဒေါက်တာအင်ညာဝင်းဘတ်ကတော့စနစ်တကျစောင့်ကြည့်နေသေးပါလို့ပြောပါတယ်။
About 35 patients have received plasma at Mount Sinai.
Mount Sinai ဆေးရုံမှာလူနာ35ဦးလောက်ကသွေးရည်ချီကုထုံးနဲ့ကုသပေးနေပြီးတိုးတက်မှုကိုဗျူးတိုက်လေ့လာနေပါတယ်။ဒီကရတဲ့အချက်လက်တွေကိုအသေးအချာလေ့လာသုံးသပ်ပြီးလာမယ့်သတင်းနှစ်ပတ်လောက်မှာပြောပြနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားတာပါ။ပြန်လေကျမ်းမာလာသူထံကသွေးရည်ချီနဲ့ကုသတဲ့လုပ်ငန်းစဉ်ကတော့တနအီခွဲလောက်အချိန်ယူရပါတယ်။အလူရှင်တူထံကရတဲ့သွေးရည်ချီကိုလူနာ3ယောက်4ယောက်လောက်အထိကုနိုင်ပါတယ်။အမေရိကန်ပြည်တော်စုတွင် COVID-19 ရောဂါကနေပြန်လေသက်သာကောင်းမွန်လာသူတွေရဲ့သွေးရည်ချီကိုအသုံးပြုတဲ့ကုထုံးဆိုင်ရာစီမံကိန်းမှာဥဆောင်သူနောက်တစ်ဦးဖြစ်တဲ့ John Hopkins Bloomberg အများပြည်သူကျန်းမာရေးဆိုင်ရာကျောင်းရဲ့ Molecular Microbiology နဲ့ Immunology ဆိုင်ရာဌာနအကြီးအကဲဒေါက်တာအာတူရိုကာဆာဒီဘောကကုထုံးနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။ So it's very simple. People who recover have
ပြန်လေကျန်းမာလာသူတွေရဲ့သွေးထဲမှာဗိုင်းရပ်စ်ကိုတိုက်ဖြတ်တိုင်းနဲ့ပရိပစ္စည်းတွေရှိပါတယ်တဲ့။သွေးရည်ချီဆိုတာကသွေးထဲကအနီရောင် cell ဖုတ်တဲ့အရည်ဖြစ်ပါတယ်တဲ့။သွေးရည်ချီလှူတဲ့သူရှိရင်တော့အဲ့ဒီသွေးရည်ချီကိုတခြားကူးစက်ခံထားရသူကိုပဲဖြစ်ဖြစ်ဒါမှမဟုတ်လေကူးစက်မခံရရေးကာကွယ်တဲ့အနေနဲ့ပဲဖြစ်ဖြစ်သုံးနိုင်ပါတယ်လို့ပြောသွားတာပါ။အမေရိကန်မှာအခု COVID-19 ကပြန်လည်ကျန်းမာလာသူတွေထံကသွေးရည်ချီကိုအသုံးပြုပြီးစမ်းသပ်ကုသမှုမှာတော့အခုအချိန်ထိဘေးဒက်ဆူချူမတွေ့ရသေးကြောင်းကုထုံးသစ်တစ်ခုကိုစတာမှာဒီအချက်ကလည်းအလွန်ပဲအရေးကြီးကြောင်းလာမယ့်သတင်းပတ်တွေအတွင်းမှာတော့သွေးရည်ချီကုထုံးလေ့လာမှုကနေအချက်လက်သစ်တွေထွက်ပေါ်လာနိုင်တယ်လို့လည်းလက်တွေ့စမ်းသပ်နေတဲ့ဒေါက်တာအင်ညာဝင်းဘတ်ကပြောပါတယ်ရှင်ကျမတင်ကြီးထိုက်ပါ
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်ရဲ့ကျန်းမာရေးဝန်ဆောင်မှုစနစ်ပြိုပြက်လုနီးဖြစ်နေတဲ့အခုလိုကာလမျိုးမှာအရေးပေါ်ကုသရေးအတွက်ပြည်내သီးသီးအနေနဲ့ဆေးဘက်ဝန်ထမ်းတွေကိုခေါ်ယူနေပါတယ်။ရွှေ့ပြောင်းဝင်ရောက်လာတဲ့ဆရာဝန်အများပြားကတော့အမေရိကန်ကပြည်ဝင်ခွင့်ဗီဇာပိတ်ပင်ကန့်သတ်ထားတာဟာသူတို့ဘယ်လိုကူညီနိုင်မလဲဆိုတဲ့အပေါ်အတားအဆီးဖြစ်နေတယ်လို့ပြောကြပါတယ်။ဒီအကြောင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာ VOA သတင်းတောက်အလီနီဘာရော့စ်ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ဆေးရုံတွေမှာ COVID-19 လူနာတွေနဲ့ပြည်နေတဲ့အချိန်အမေရိကန်ထဲမှာရှိနေတဲ့နိုင်ငံခြားသားဆရာဝန်တွေကကုသပေးဖို့အဆင်သင့်ရှိနေကြပေမဲ့ဗီဇာကန့်သတ်ချက်တွေကြောင့်အခက်တွေ့နေတယ်လို့ပြောကြပါတယ်။ဒေါက်တာယာမာခရစ်နာယာလမန်ချီလီကထွေထွေသမားတော်တယောက်ပါ။သူက
I'm on a H1B visa. So that means it's a work visa and I'm authorized to work
ကျွန်တော်ကအထူးလှုပ်လှုပ်ခွင့်ဗီဇာ H1B နဲ့ပါဒီဗီဇာကခွင့်ပြုထားတဲ့စေယုံနဲ့အလောက်ကလွဲလို့တခြားဘယ်နေရာမှမသွားပြီးတော့အလုပ်လုပ်ခွင့်မရှိပါဘူးလို့ပြောပါတယ်။ဒေါက်တာယယ်လမန်ချီလီက West Virginia ပြည်နယ်လိုကန်မြို့မှာယာယီဗီဇာနဲ့အလုပ်လုပ်နေတာပါ။သူက15ရက်ဇက်တိုက်အလုပ်လုပ်ရပြီး10ရက်နားခွင့်ရပါတယ
်။ We are here US trained professionals that are
America မှာကောင်းကောင်းပညာသင်ထားတဲ့စေဝန်တန်းတွေဖြစ်ပေမဲ့အခုလိုအခက်ကြုံနေတဲ့ကာလမှာကျွန်တော်တို့ကကူညီခွင့်မရဘူးဖြစ်နေတယ်လို့ဒေါက်တာယယ်လမန်ချီလီကပြောပါတယ်။အခုလိုယာယီအလုပ်လုပ်ခွင့်ဗီဇာနဲ့လာရောက်သူတွေဟာဗီဇာပြောင်းလျှောက်ပြီးမှသာအလုပ်ပြောင်းလုပ်လို့ရတာပါ။ဒါပေမဲ့ဗီဇာကိုပြောင်းလဲလုပ်ပေးဖို့ဆုံးဖြတ်ပေးမယ်။အမေရိကန်နိုင်ငံသားရေးရာနဲ့လူဝင်မှုကြီးကြပ်ရေးဌာနကအခုကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့ကာလအတွင်းလုပ်ငန်းတွေအလုံးရပ်ထားပါတယ်။ပြည်ပဆရာဝန်တွေအတွက်သတ်မှတ်ထားတဲ့ယာရုနဲ့တာဝန်အတိုင်းနိုင်ငံသားကစီးပညာဘွဲ့ရာတွေအတွက်ပညာရေးအစီအစဉ်အတိုင်းသာတင်းတင်းကြပ်ကြပ်ပြဋ္ဌာန်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးဥပဒေအကျိုးဆောင် Greg Sickkind ကပြောပါတယ
်။ What are rules as far as where doctors are allowed to work?How many hours they can work
ဘယ်မှာပဲအလုပ်လုပ်ရမယ်ဘယ်နှစ်နာရီပဲလုပ်ရမယ်ဆိုတဲ့ကန့်သတ်ဥပဒေတွေအများကြီးရှိပါတယ်ဒါတွေအားလုံးကိုလည်းနိုင်ငံခြားရေးရာဌာနနဲ့ ECFMG ပြည်ပစေသိပ်ပံဘွဲ့ဆိုင်ရာပညာရေးအဖွဲ့ကအတည်ပြုပေးမှရပါတယ်သူတို့ဘာပဲလုပ်ချင်လုပ်ချင်အတည်ပြုချက်ရမှသာလုပ်ခွင့်ရပါတယ်လို့သူကပြောပါတယ်တစ်ချိန်တည်းမှာနိုင်ငံခြားရေးဌာနကလည်းအမေရိကန်နိုင်ငံမှာအလုပ်လုပ်ချင်တဲ့စီဝန်တန်းတွေအနေနဲ့သက်ဆိုင်ရာအနည်းဆုံးအမေရိကန်တန်ယုံဒါမှမဟုတ်ကောင်စီဝင်ယုံတွေကိုဆက်သွယ်ပြီးဗီဇာလျှောက်နိုင်တဲ့အကြောင်းကြေညာချက်ထုတ်ထားပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနက VOA ကိုပေးတဲ့ email မှာတော့လျှောက်ထားသူတယောက်ချင်းစီလိုက်စစ်စစ်ဆောင်ရွက်သွားမယ်အကြောင်းဖော်ပြထားပါတယ်။တခြားရွှေပြောင်းအလုပ်သမားတွေလိုပဲအမေရိကန်နိုင်ငံထဲမှာရောက်နေပြီးသားဆရာဝန်တွေဟာလည်းလူဝင်မှုကြီးကြပ်ရေးယုံတွေပိတ်ထားတော့ဗီဇာတက်တန်းကုန်သွားရင်အလုပ်လုပ်ခွင့်မရတော့မှကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒေါက်တာစင်တာနူစင်ကအဆုပ်အသက်ရှူလမ်းကြောင်းနဲ့အရေးပေါ်စောင့်ရှောက်ရေးဆိုင်ရာအထူးကူတယောက်ပါ။သူက
I'm also worried about my visa paperwork at the same time.
ကျွန်တော်မကုန်ခင်မှာဗီဇာကိစ္စလုပ်စရာရှိတာမို့လို့ဒီကိစ္စကိုစိတ်ပူနေရပါတယ်လို့ပြောပါတယ်။ဒေါက်တာစင်က West Virginia ပြည်နယ်အတွင်း COVID-19 ရောဂါကုသစောင့်ရှောက်ရေးမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့သူလည်းဖြစ်ပါတယ
် One of the ways of resolving this could be
ဒီနိုင်ငံမှာအခုဆရာဝန်တွေအလွန်အမင်းလိုအပ်နေတာဆိုတော့ဆရာဝန်တွေကိုအလုပ်လုပ်ခွင့်ပေးဖို့ဒါမှမဟုတ်ရင်လည်းဆရာဝန်တွေအတွက်တခြားအလုပ်တွေနဲ့မတူတဲ့ဗီဇာမျိုးစားခွင့်ပြုပေးတာမျိုးနဲ့ဗီဇာကန့်သတ်ချက်တွေပယ်ဖျက်နိုင်မဲ့နည်းလမ်းတစ်ခုခုရှိကောင်းရှိပါလိမ့်မယ်လို့ပြောပါတယ်အခုလိုကူးစက်ယောဂကပ်ပြီးစိုက်နေတဲ့အချိန်မှာအလုပ်လုပ်ခွင့်အစီအစဉ်နဲ့ပတ်သက်လို့ရွေးချယ်စရာနည်းလမ်းတစ်ခုခုတော့သတ်မှတ်ပေးမှဖြစ်တဲ့အကြောင်း USCIS ရဲ့ပြောခွင့်ရက VOA ကိုအီးမေးလ်ကတဆင့်အတည်ပြုပေးထားပါရဲ့ရှင်။ကျွန်မခွာညိုပါ
ရခိုင်မြောက်ပိုင်းမြို့နယ်ရဲ့ AB လက်ဆိုင်ပိုင်းကလေးကမိမိရှိတဲ့ရှင်တွေကိုပြောပြမှာပါရခိုင်မြောက်ပိုင်းကရသေးတောင်ဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာပြီးခဲ့တဲ့ April အစောပိုင်းလောက်ကတိုက်ပွဲတွေကြောင့်ဓာတ်ကျိုးတွေပြတ်တောက်ခဲ့တာကြောင့်လျှက်စမီပြတ်တောက်နေခဲ့တာပါလျှက်စစ်ဌာနကပြင်ပမယ်လို့ပြောပေမဲ့အခုရှင်တိမိမိရသေးဘူးလို့ရသေးတောင်မြို့နယ်မျိုးသားလွှတ်တော်မှဥခင်မောင်လာကပြောပါတယ
်ပုံလင်းကျွန်းမြို့နယ်အတွင်းမှာအဲ့ဒီဆက်ကြရွာနဲ့မနီမဝေးမှာဟိုတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်အဲ့ဒီမှာကျိုးရီမိန်းကလေးတွေထိခိုက်သွားတယ်လို့ဝင်းကျင်းမျိုးနဲ့ဆရာစိတ်ဌာနကပြောတယ်သူတို့ပြင်ဖို့တော့ကြိုးစားနေတယ်ဒါပေမဲ့တိုက်ပွဲကလေးနေ့စဉ်ကလေးဖြစ်နေတော့အဆင်မပြေသေးဘူးတိုက်ပွဲရဲနာသွားတဲ့အခါသူတို့ကြိုးစားပြီးပြင်ပေးမယ်လို့
ဒူတီတောင်မြို့နယ်မှာလည်းအင်တာနက်လိုင်းဖြတ်တောက်ထားတဲ့အပြင်လျှက်စက်မီးပါပြတ်တောက်နေတာကြောင့်အခုလက်ရှိကူးစက်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးသတင်းချက်လက်ရယူဖို့ခက်ခဲနေကြတယ်လို့ဒူတီတောင်ဒေသခံတဦးဖြစ်တဲ့ကိုဝင်းနိုင်ကပြောပါတယ
်မိန်းပြတ်တော့ကျွန်တော်တို့စင်းငါးရတော့ရှိနေတယ်အေးစီကိုမင်းဖြဲရတာကျွန်တော်တို့ကြားတာကလမ်းနဲ့ကြည့်တာတော့ပဲပါမယ်အဲ့လိုမျိုးပြောကြတယ်သူတို့အကြောင်းပြန်တာကျွန်တော်တို့လည်းဒီတော်ဝင်အစွမ်းကပြန်ဝင်တောင်းကြတာမျိုးတော့မဟုတ်ဘူးကျွန်တော်တို့ကဒီမင်းကဘာကြောင့်မလာဘူးဘာကြောင့်မလာဆိုတာတော်ဝင်တောင်းကြတော့ဒီလိုတောင်းကြတာမရှိဘူးမင်းများတော့ကျွန်တော်တို့ပြည်ပြည်ကြီးလို့မရဘူးကျွန်တော်တို့ဒီအဓိကကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပြည်နယ်အခြေအနေကိုကျွန်တော်တို့တကယ်ဒီကျွန်တော်တို့ကဟိုအချိန်ဒီမှာလာတဲ့ဗီဒီယိုကျွန်တော်တို့ကြည့်နေတာပေါ့တော့မင်းရှိတော့မင်းရှိတော့ဗီဒီယိုနေလဲအမောင်ချခင်လာလို့ပြောနေတယ
်လက်ရှိရှင်မှာလျှက်စမီပြတ်တောက်နေတာကြောင့်ဒေသခံတွေအနေနဲ့ဖျောင်းတယ်မိကိုအုံပြူပြီးတော့နေထိုင်ရတယ်လို့ကိုဝင်းနိုင်ကပြောပါတယ
်အဲဘယ်လိုလောက်ခံရလဲဆိုတော့ကျွန်တော်တို့ဒီဖျောင်းနိုင်တဲ့တောင်းနေနောက်ပြီးတော့တဲနိုင်တဲ့လူတွေကတော့ကွန်မန့်ချနိုင်ကုန်တောင်းနေပေါ့
မတင်နိုင်လူကမတင်နိုင်လူတွေရတော့ဒီကျွန်တော်တို့အနေအဆင်ဖြစ်တော့ကျွန်တော်တို့မင်းရဲ့တွေပို့ပြီးဆွေးနွေးရတယ်ကျွန်တော်တို့ကဒီမင်းရဲ့တွေပို့ဆွေးနွေးရတော့ဒီဖြောက်ရတယ်တောင်းတယ်အဲအဲ့လိုမျိုးအစီအစဉ်ရှိကျွန်တော်တို့ကတော့
ရသေးတောင်ဘူးတီတောင်နဲ့မောင်တော်မျိုးနေတွေကိုဆက်တစ်ထားတဲ့လေယာစစ်ကျိုးတွေကိုပြန်ဆက်ဖို့အတွက်အဲ့ဒီဒေသမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတာကြောင့်တာဝန်ရှိသူတွေအနေနဲ့တော်ရောက်လွတ်ဆောင်ဖို့ခက်ခဲနေတယ်လို့မဟာဒါန်လိုင်းတာဝန်ခံဦးတင်ရွှေကပြောပါတယ
်။ကြည့်ရကြည့်ရအဲ့ဒါဒီမှာကောလို့မရဘူး။ဟိုမှာဆက်တိုက်ဖြစ်ကြတယ်ဆိုတော့ဟိုမှာဆက်ဆွေးနေနေဖြစ်နေတယ်။တိုက်ပွဲရမှာဖြစ်နေတော့ပြောလို့ပြင်းရအောင်
ရခိုင်မြောက်ပိုင်းကလက်ရှိလေယာစမီပြတ်တောက်နေတဲ့ရသေးတောင်ဘူးတီတောင်မောင်တော့အပါဝင်မြို့နယ်ရှိခုလောက်ကိုအင်တာနက်လိုင်းတွေလေးဖြတ်တောက်ထားတာကြောင့်ဒေသခံပြည်သူတွေအနေနဲ့ခက်ခဲမျိုးစုံနဲ့ကြုံတွေ့နေရတယ်လို့သတင်းချက်လက်တွေရယူဖို့လေးခက်ခဲနေကြတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Russell Abik ဗာမီဒီယာရဲ့မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်ပြန်ထုတ်ပြောပြလိုပါတယ်။ကျွန်တော်ကတော့ကြော်စံတာပါ။မြန်မာနိုင်ငံနဲ့နယ်လွန်ဒေသတွေအတွက် COVID-19 အခြေအနေအရေးကြီးတဲ့ဒီကလဆွဲကောင်းစဉ်နဲ့Elliot Brennan ရေးတဲ့ဆောင်းပါးကို The Interpreter မှာဖတ်ရပါတယ်။ပြီးခဲ့တဲ့လကထိုင်းဘက်ကနေဇက်ကိုပြလိုက်တော့ပြန်လာတဲ့မြန်မာအများအပြားဟာမြဝတီနေဇက်မှာပြိမိနေပြီးကွာရန်တင်းလုပ်ထားပြီးမဲ့ထိရောက်မှုရှိပါမလားဆိုတာမေးစရာစွန့်စရာဖြစ်နေတယ်လို့စာရေးပါတယ်။ကူးစက်မှုဖေးဆုံးမှုစီးရင်တွေထုတ်ပြန်နေသလိုမစူးစမ်းရဘဲကူးစက်ပြန့်နှံ့မှုတွေလည်းရှိနေနိုင်ပါတယ်တဲ့။မြန်မာနိုင်ငံကျန်းမာရေးနဲ့အာဇာဝန်ကြီးဌာနဟာကူးစက်ရောဂါတွေကိုကင်တွယ်နိုင်စွမ်းမကြသေးမီနှစ်တွေတင်စီးကြီးသာသာတိုးတက်လာပြီးအစ်ရာအရှာ7နိုင်ငံအနက်နံပါတ်9မှာရောက်ရှိနေတဲ့ဆိုပေမဲ့အခုဖြစ်နေတဲ့ COVID-19 ကာယရောဂါအတွက်တော့အခက်အခဲရှိနေနိုင်တယ်လို့ဆိုရတယ်။မြန်မာနိုင်ငံမှာနှလုံးသွေးကြောဆိုင်ရာရောဂါအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဆီဂျိုရောဂါဖြစ်ပေါ်တဲ့လူတွေကလည်းမြင့်မားနေပြီးအသက်25နှစ်နဲ့64နှစ်ကြားအရွယ်တွေမှာဖိလိတောက်တဲ့လူကလည်း43.8%ခန့်ရှိနေတဲ့ဒီရောဂါဒဏ်ကိုအပြည့်အစုံခံစားရမယ့်လက္ခဏာပြသနေတယ်လို့လည်းထောက်ပြပါရစေ။ပိန်းနှံချီတဲ့ ITB call ဒေသတွင်းနေရစွန့်ခွာရသူတွေကိုထားလိုက်အောင်လူတွေအားလုံးရဲ့58ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံမှာ poverty line လို့ခေါ်တဲ့ CN number မှုအညွန်ဒိန်းအောက်မှာဒါမှမဟုတ်ဒီအညွန်ကိန်းနီးပါးဖြစ်နေတယ်ရော။ကျန်းမာရေးစနစ်နဲ့တခြားကိစ္စတွေကိုထပ်မတွက်ခင်မှတင်ဒီအခြေအနေဟာစွန့်ရင်စရာဖြစ်နေပြီလို့သိရပါရစေ။ဒီချိန်မှာဝါဒေသလိုတိုင်းရင်းလက်နက်ကင်တွေကြီးစိုးတဲ့ဒေသမှာအင်ဂျင်တရုတ်နိုင်ငံရဲ့အကူအညီပုံမကြီးထွားလာနိုင်ပြီးတော့ဒါဟာမြန်မာနိုင်ငံအတွက်စဉ်းစားစရာကိစ္စဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာတကယ်တော့ဝူဟန်အီတလီဒါမှမဟုတ်အမေရိကန်တို့ရဲ့အတွေ့အကြုံမျိုးကိုရှောင်နိုင်မဲ့အလားအလာရှိတယ်လို့တော့ပြောပါတယ်အခုချိန်ထိတော့အစ်တားအရှာနိုင်ငံတွေဟာယောဂါကူးစက်ဖြစ်ပွားမှုတခြားနိုင်ငံတွေရဲ့နယ်ပါနေပေမဲ့ဒါကလည်းစနစ်စစ်မှုအလုံးလောက်မလုပ်နိုင်တာဒါမှမဟုတ်ပူအိုက်တဲ့ရာသီဥတုကြောင့်လည်းဖြစ်ကောင်းဖြစ်လိမ့်မယ်လို့ဆိုပါရယ်ဒီပြဿနာကိုကင်တွယ်မှုဟာလိုအပ်တဲ့ပမာဏနဲ့ကန့်ညီဖို့လိုအပ်တာဟာတော့အမှန်ပါပဲတဲ့ဥရောပနိုင်ငံတွေမှာလုပ်တဲ့ပုံစံမျိုးကျယ်ကျယ်ပြန့်ပြန့်ကြီးလော့ကဒေါင်းလုပ်ချလိုက်ရင်လည်းပဲဒီကနင်းနာစေထိုင်တယ်လို့ပြောပါရယ်ဘယ်လိုပဲဖြစ်စေမြန်မာနိုင်ငံဟာကမ္ဘာလူဦးရေသုံးပုံတစ်ပုံရှိနေတဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်သုံးနိုင်ငံကြားညံ့နေတဲ့အတွက်ဒီရောဂါဖြစ်ပွားကူးစက်မှုထိန်းချုပ်ရေးဟာတနင်္ဂနွေကွက်မကြီးပဲဒေသတစ်ခုလုံးထွန်းချုံပြီးတော့ဘယ်လိုကုဆဲရက်ခတ်မှုတွေရှိနေဆိုတာကိုစဉ်းစားလို့ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ထောက်ပြရေးသားထားပါခင်ဗျာကိုရိုနာဗိုင်းရပ်စ်ကုဆဲပြန့်နှံ့နေတဲ့မြန်မာစစ်တပ်တိုက်ခိုက်မှုတွေအချိန်မြင့်ခြင်းဆိုတဲ့ကောင်းစဉ်နဲ့ဘရနာဟိုဇယ်နဲ့ကိတ်ဒိုင်မန်တို့ရေးတဲ့ဆောင်းပါးကိုတော့ aljazeera.com မှာဖတ်ရပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါပြစ်စင်ရတဲ့သတင်းတွေကမ္ဘာနိုင်ငံတွေကကြားနေရချိန်မြန်မာစစ်တပ်ဟာဒီရောဂါတိုက်ချေရေးကိုအလေးထားနိုင်အောင်အပြစ်ခတ်ရဆဲဖို့အင်းဒလနကအဖွဲ့အစုကတောင်းဆိုတာကိုတော့ဘီယွန်ဆိုင်ခုလို့ဆိုပါတယ်။ဆင်းရောင်းတဲ့ချင်းပြည်နယ်မှာတိုက်ခိုက်မှုခွေးထိုးဖောက်မှုတွေဆက်လက်ဖြစ်နေတယ်လို့ဆင်းရဲနွမ်ပါတဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအေးရခိုင်တပ်ဖွဲ့ပေါ်တပ်မတော်ရဲ့စစ်စင်ရေးအချိန်မြင့်နေတယ်လို့ပြောပါတယ်။ ဘက်တရနေတော့အေးအပါဝင်တိုင်းရင်းလက်နက်ကိုင်အင်အားစုတချို့ကကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်လက်ကုံတဲ့အထိတစ်ဖက်သက်ပြစ်ခတ်ရဆွဲဖို့တင်ညာခဲ့ပေမဲ့တမန်တော်ကတော့အေးကိုအကြမ်းဖက်အဖွဲ့ချစ်တင်ညာပြီးသူတို့ရဲ့အပြစ်ရဆွဲရေးအစုပြုချက်ဟာအစစ်မှန်မဟုတ်ဘူးလို့တမန်တော်ပြောခွင့်ရဗမှုချုပ်ဇော်မင်းထွန်းပြောကြောင်းဖော်ပြပါရတယ်။အဲ့ပေါ်ကြောင့်ပုံကြောင်မြို့နယ်ကျောက်ဆိတ်ရွာမှာအရသာတွေဆွံ့ရတယ်ဆိုတာလဲသတင်းမှပဲဖြစ်တယ်လို့ပြောပါရတယ်။သတင်းသမားတွေကိုတရားစွဲဆိုတာစီပဒီပခါကြောင့်တင်ပြတဲ့ website တွေကိုပိတ်တာလဲမြန်မာနိုင်ငံနှံပြလုပ်နေလို့ပြောပါရတယ်။အရက်ဖက်ဖွဲ့စည်းရေးကတော့မြန်မာစစ်တပ်ရဲ့လူရက်တွေဟာကိုရိုနာဗိုင်းရပ်စ်တိုက်ချက်တာစီကိုအဟန္တာဖြစ်စေတယ်လို့ပြောကြပါရတယ်။ဒီကမ္ဘာလုံးဒီရောဂါကူးစက်ပြန့်နှံ့မှုအယုံဆိုင်လူဆောင်နေချင်းမြန်မာနိုင်ငံမှာတော့စစ်တပ်နဲ့အစိုးရဟာတိုင်းရင်းသားတွေပေါ်ပုံမနှစ်ကွလာနေတယ်လို့ညင်ကြမ်းရေးတကြွလှူရှားတဲ့တိုင်းရင်းသူတွေကပြောကြောင်းရေးသားထားပါခင်ဗျာ
။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတခါတင်ပြမှာကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်ပိုးကပတ်လမ်းကြောင်းအစီအစဉ်အရမြန်မာပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်စီမံကိန်းတွေအကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားတာဖြစ်ပါတယ
်မြန်မာပြည်မှာအကောင့်ထဲပေါ်မဲ့ပိုးကပတ်လမ်းတွေအကြောင်းနယ်ဇီလန်အခြေစိုက် TNI Core Transnational Institute ကတရုတ်ဘာသာအထောက်အထားတွေကိုအခြေခံပြီးလွန်ခဲ့တဲ့နိုဝင်ဘာလကသုံးသပ်ထားပါတယ်တရုတ်မြန်မာလျှက်စစ်တအားလိုက်အမြန်ရထားလိုက်ရေချောင်းကုန်းချောင်းဆေးယူပို့ဆောင်ရေးအထူးစီးပွားရေးဇုံနဲ့စက်မှုဇုံစတဲ့နေပေ၄ခုမှာအကောင့်ထည့်ဖော်ဖို့နိုင်ငံပိုင်တရုတ်ကုမ္ပဏီကြီးတွေနဲ့ယူနန်ပြည်နယ်အစိုးရဘုကျိုးမှနေပုံကိုဖော်ပြပါတယ်မြစ်ဆုံဆဲစတင်တိဆောက်ချိန်မှာမြမရေအားလျှက်စစ်ကိုတရုတ်ပြည်တင်ပို့ဖို့ရည်ရွယ်ခဲ့ပါတယ်အခုတော့တရုတ်ပြည်မှာလျှက်စစ်တအားတွေပိုရှာနေလို့မြန်မာကဝေယူသုံးဆွဲရမယ့်အခြေအနေရောက်လာပါတယ်တရုတ်ပြည်မှာလျှက်စစ်တအားထုတ်လုပ်မှုပိုရှာနေပြီးယူနာနဲ့စုချွန်ပြည်နယ်တွေမှာအများဆုံးပူလျမ်းနေပါတယ်ဗီယက်နမ်နဲ့လာအိုနိုင်ငံတွေဟာယူနာပြည်နယ်ကလျှက်စစ်တအားကိုဝေယူသုံးဆွဲနေပါတယ်မြန်မာကလည်းတရုတ်တောင်ပိုင်းလျှက်စစ်တအားလိုင်း CSG China Southern Power Grid ကနေမီဂါဝတ်1000ဝေယူဖို့သဘောတူထားကြောင်းသိရပါတယ်
မြန်မာနိုင်ငံမြောက်ပိုင်းကနေဆက်မြို့တချို့ကို CSG ကုမ္ပဏီကလျှက်စစ်တံအားပေးနေတာကြားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းအထိလျှက်စစ်တံအားပေးပို့နိုင်မှုအတွက်ကီလိုဗတ်900တည်ဆောင်နိုင်တဲ့လျှက်စစ်ကြိုးလိုင်းတွေကိုတည်ဆောက်ဖို့လိုပါတယ်။ဒီနေရာမှာတရုတ်နိုင်ငံပိုင်း CSG ကုမ္ပဏီဟာထင်ရှားပါတယ်။အမှုတန်း3သိန်းနီးပါးရှိပြီးနှစ်စဉ်ဒေါ်လာတန်း800,000ဝန်းငွေရှိတဲ့ကုမ္ပဏီကြီးဖြစ်ပါတယ်။CSG ရဲ့ဝင်ငွေဟာမြန်မာနိုင်ငံရဲ့2018အသတင်းကုန်ထုတ်လုပ်မှုထက်ပိုများနေပါတယ်။မူဆယ်ဟိုပုံးလွိုက်ကော်နဲ့ဘကိုးတိုင်းကဖျားကြီးအထိလျှက်စစ်တအားလိုင်းတွေတိစောက်မဲ့သဘောရှိပါတယ်။မူဆယ်နဲ့ဗမော်ကိုဖျက်ဆီးတဲ့လျှက်စစ်ကြိုးလိုင်းစနစ်နှစ်ခုတိစောက်မဲ့အစီအစဉ်ဖြစ်ပါတယ်။အုံတော်နဘာနဲ့ဗမော်ကိုချိတ်ဆက်တဲ့လျှက်စစ်လိုင်းတွေဖြစ်ပါတယ
်။ယူနန်လျှက်စစ်လိုင်းနဲ့မြမအမျိုးသားလျှက်စစ်လိုင်းချိတ်ဆက်သွားရင်ယူနန်ကလျှက်စစ်ရန်ကုန်အထိရောက်သွားမှာဖြစ်ပါလေ။ဒါပေမဲ့ပြည်ပကဒေသကိုဖြတ်ရတဲ့ကျိုးလိုင်းတွေဖြစ်လို့အမြင်အတန်းလျှက်စစ်တအားရမယ်လို့မပြောနိုင်ပါဘူး။ဘူကပလမ်းကြောင်းထဲမှာရွှေလီကျောက်ဖြူရထားလမ်းနဲ့ပါဝင်ပါလေ။ဒေါ်လာလမ်းတစ်လောင်းကုန်ကျမယ့်စီမံကိန်းဖြစ်ပါလေ။တရုတ်နိုင်ငံတရုတ်မီးထားကုမ္ပဏီကဥဆောင်တည်ဆောက်ရမယ့်ရထားလမ်းဖြစ်ပါလေ။အမှုတန်း3သိန်းနဲ့နိုင်ငံခြားမှာရထားလမ်းတွေတည်ဆောက်နေတဲ့တရုတ်ကုမ္ပဏီဖြစ်ပါလေ။စက်တင်ဘာလကတော့မူဆယ်မန္တလေးရထားလမ်းဆောက်လုပ်ရေးကိုလုံခြုံရေးကြောင့်ရပ်ဆိုင်းလိုက်ကြောင်းမြန်မာဘက်ကကြေညာပါတယ်။ရွှေလီကျောက်ဖြူရထားလမ်းဟာစီးပွားရေးတွက်ချီမကိုက်ဘူးလို့မြင်ကြပါတယ်
။ယူနန်ကကုန်ပစ္စည်းတွေဗမော်ကိုတည်ယူပြီးအီယာဝတီမြေကြောင်းကနေတဆင့်ရန်ကုန်အထိပို့ဆောင်မဲ့အစီအစဉ်ကိုတရုတ်မြန်မာကုန်းကြောင်းရေကြောင်းလမ်းလို့ခေါ်ပါတယ်။ဒီစီမံကိန်းကိုယူနန်အစိုးရဆက်ရွက်စရန်းဒီမှာဖော်ပြတာများပါပဲ။မြန်မာဘက်ကတိတ်စိတ်ဝင်စားပုံမရဘူးလို့ဆိုပါတယ် မြန်မာအစိုးရကအထူးစီးပွားရေးဇုံကိုပိုပြီးစိတ်ဝင်စားနေပါတယ်။ဈေးကွက်စနစ်ကျဉ်သုံးကလေးကတရုတ်ပြည်မှာတည်ဆောက်တဲ့အထူးစီးပွားရေးဇုံပေါင်း 2,500 ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့အနည်းအကျဉ်းသာရှိပါတယ်။ဂျပန်အကူအညီနဲ့တည်ဆောက်တဲ့သီလဝါဇုံကတော့လုပ်ငန်းစနေပါပြီ။ဒဝဲဇုံကတော့လာမယ်ကြာမယ်ဆိုတဲ့သဘောရှိနေပါသေးတယ်။တရုတ်မြန်မာစီးပွားရေးဈေးညံမှာကြောက်ဖြူမြေကြီးနာကမ်ပိုက်တီမူဆယ်နဲ့ချင်းရွှေဟော်စားတဲ့ဇုံ၅ခုထပ်တိုးတာမို့မြန်မာပြည်မှာအထူးစီးပွားရေးဇုံ9ခုရှိတယ်လို့ပြောနိုင်မယ်ထင်ပါတယ်
။ယူနန်ထိန်ချုံဘောက်ရှာဟေယုံနဲ့လန်ချန်းကနိုင်ငံပိုင်တရုတ်ကုမ္ပဏီတွေဟာမန္တလေးနဲ့မြေကြီးနားစက်မှုဇုံတွေအထိဝင်ရောက်ရင်းနှီးပြုံနေကြပါလေ။နောက်ပြီးတရုတ်နယ်စပ်ကရွှေလီဝမ်ဒိန်ထိန်ချုံနဲ့လန်ချန်းမှာအထူးစီးပွားရေးဇုံတွေတည်ဆောက်နေပါလေ။စံမှုဇုံတိဆောက်လို့ဒေသခံတွေနှိမ့်နာတာမျိုးကချင်နဲ့ကရင်ပြည်နယ်မှာကန့်ကွက်ဆန္ဒပြကြပါတယ်။ပိုးကပတ်လမ်းတွေဟာတရုတ်အရင်းရှင်စနစ်မှာပိုလျာနေတာတွေကိုမြန်မာပြည်ထဲလွှဲဆောင်လာတဲ့သဘောမျိုးမဖြစ်ဖို့အရေးကြီးတယ်လို့ Transnational Institute ကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာအစိုးရခွင့်ပြုမှသာတရုတ်အရင်းအနှီးတွေဝင်ရောက်လာနိုင်တာကိုသတိပြုသင့်ပါတယ်။ဒါကြောင့်မို့တရုတ်ပိုးကပတ်လမ်းကြောင်းနဲ့ဆိုင်တဲ့စီမံကိန်းတွေကိုအသေးချာစစ်ဆေးပြီးစောင့်ကြည့်ပြီးလေ့လာရပါလိမ့်မယ်။မြန်မာပြည်သားတွေအတွက်ကောင်းကျိုးမပေးနိုင်တဲ့စီမံကိန်းတွေကိုပယ်ချရပါလိမ့်မယ်။မြေဆုံဆယ်လိုလက်ခံပြီးမှရက်ဆိုင်ဓာမျိုးဟာအမှုဖြစ်ပြီးရော်ကြီးပေးရမယ့်ကိန်းရောက်လာနိုင်ပါတယ်။တရုတ်နဲ့ပတ်သက်တဲ့စီမံကိန်းမှန်သမျှကိုလက်မှတ်မထိုးမီအနုစိတ်ခွဲခြားစိတ်ပြပြီးကောင်းကျိုးဆိုးပစ်ကိုပေါ်ပြသင့်တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကာလဈေးသွားကိုလက်လွှရှားခြင်းကာကွယ်ရေးကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးနှုန်းစတိုးစဉ်စတိုးလာချိန်မှာအဓိကအိမ်မာနေခြင်းအတွင်းဈေးသွားတာနဲ့ကိုလက်လွှရှားတာတွေအတွက်စိုးရိမ်မှုတွေဒိုလာနေပါတယ်။အခုလိုချိန်မှာအကြောက်မလွန်ကြပဲခပ်ပော့ပော့လည်းမနေကလှုပ်ရှားရှိတာတွေကိုသတိဝိရိယနဲ့ဘလို့စနစ်တကျကာကွယ်လှုပ်ဆောင်နိုင်ပါလေ။ဒီအကြောင်းအနုဇီဝဗိဒပညာရှင်စေတက္ကသိုလ်တည်းအနုဇီဝဗိဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိကုန်လူဆောင်ပါမောခဒေါက်တာဒေါ်ကြည်ကြည်တင်းကိုကျွန်တော်ဝေမျက်ကမေးမြန်းထားပါတယ်။ Okay အနုဇီဝဗိဒပညာရှင်ပါမောခဒေါက်တာဒေါ်ကြည်ကြည်တင်းခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်တုန်းကပါဇက်နဲ့နှာခေါင်းစည်းဒီ max ပေါ့နော်လိုအပ်လာမှုကိုပြောပြီးမှဒီတစ်ပတ်တော့ဆရာမကြီးမြန်မာနိုင်ငံထဲမှာလည်းဒီ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းကတဖြည်းဖြည်းနဲ့ပိုပိုတိုးလာတာမို့နောက်အရေးပါတဲ့ဒီ home stay ပေါ့နော်အိမ်မှာအဓိကနေရချိန်မှာမဖြစ်မနေဈေးသွားနေရတာနဲ့လိုအပ်ရင်ကျန်းမာရေးအတွက်ပန်းချန်သွားလမ်းလျှောက်အားကစားလုပ်တာတွေအတွက်အရေးပါတဲ့ကာကွယ်ရေးအကြောင်းကိုဆက်ပြောမှာပါဆရာမကြီး။အဲ့ဒီတော့ဒီနေရာမှာနောက်အရေးပါတဲ့ကာကွယ်နည်းတစ်ခုဖြစ်တဲ့ဒီ social distancing ပေါ့နော်တူဦးနဲ့တူကြားသုံးပေ၆ပေခွာနေဖို့ကတချို့ဈေးသွားရမှာခက်သလိုဖြစ်နေတာမို့ဘလို့လုတ်တင်တာကိုစပြီးတော့အကြံပေးပါလားဆရာမကြီး
6ပြီတော့မရဘူးပေါ့နော်ဒီစူပါမားကတ်ကြီးတွေပါတယ်ကြတော့လေဟိုသူကအကွက်ကလေးချထားလို့ရတယ်လိုင်းကလေးတွေပေါ့နော်ဟိုအပတ်ချံပေးတဲ့နေရာမှာဒီတန်းစီတဲ့ခါမှာသို့တော့ဒီလူလူတို့တွားနေကြတာမှန်သေးတယ်တွားမယ်ဆိုတော့ဒီကြီးကြီးတို့ဘလို့မှတယောက်နဲ့တယောက်6ပြီအနည်းဆုံးရှိရမယ်ဆိုတော့မဖြစ်နိုင်တဲ့အတွက်ဟိုအရေးကြီးတာမတ်ပေါ့အခုဆိုရင်တော်တော်များများတည်သူတွေအသိရှိလာတဲ့အတွက်တချို့ဈေးတွေမှာလေဈေးရောင်းတဲ့ဟိုအမျိုးသမီးတွေအမျိုးသားတွေလည်းဟိုရှိတဲ့ဟာလေးနဲ့မတ်စ်လေးတွေလုပ်ပြီးတော့ဆက်ထားတာတွေ့ရတယ်။လုံးလုံးစီတော့အဝတ်ကလေးနဲ့တော့အုပ်ထားရမယ်။ဈေးရောင်းတဲ့လူကလည်းအဝတ်နဲ့အုပ်ထားရမယ်။သူ့နှာခေါင်းနဲ့ပါးစပ်နဲ့ကိုနောက်ရှိတဲ့အိမ်မှာလုပ်ရင်လုပ်မလုပ်ရင်လည်းစီးထားပေါ့။အဲဈေးသွားတဲ့လူကလည်းမတ်စ်တက်ထားရမယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဈေးသွားတဲ့ခါမှာမတ်စ်တက်တာအပြင်ပေါ့နော်။နောက်ထပ်ရောသတိပြုစရာလေးတွေရှိအောင်မလားဆရာမ။
ရှိတာပေါ့နော်။ဘာလို့ဈေးထဲမှာဆိုတော့လေခင်းသီးသေးတဲ့ဒီဝယ်တာစအသားငါးတွေဝယ်ရစအခုခေတ်ကတော့အကုန်လုံးကကျွတ်ကျွတ်အိမ်နဲ့ထည့်ပေးပြီးတော့ကိုကကျွတ်ကျွတ်အိမ်နဲ့အိမ်ပြန်ပြီးတော့အဲ့ဒီဟင်းဒီဟင်းရဲ့ဒီအသားတွေငါးတွေအကုန်လုံးကိုထုတ်ပြီးတဲ့ခါမှာအဲ့ဒီကျွတ်ကျွတ်အိမ်တွေကိုဘယ်လိုပြင်မလဲဆိုတာလည်းအရေးကြီးတယ်ပေါ့နော်အဲ့တော့ဒီကျွတ်ကျွတ်အိမ်ပေါ်မှာကောယောဂပိုးရှင်းနိုင်သလားဆိုတော့လောလောဆယ်တော့ရှင်းနိုင်တယ်ရှင်းနိုင်တယ်ဆိုပေမဲ့အခုသိပ္ပံပညာရှင်တွေကပြပြီးပြီးပလတ်စတစ်ပေါ်မှာဘလောက်ကြာချာထိဒီကိုရိုနာဗိုင်းရပ်စ်အသက်ရှင်နိုင်တယ်လဲဆိုတော့ကြာလေတော့တဖြည်းဖြည်းနဲ့တဝက်ကျိုးပြီးတော့ပျောက်သွားနိုင်တယ်သူသေသွားတယ်ပေါ့နော်ဆိုတော့အခုချက်ချင်းလက်ရင်းတော့ရှိရဲ့သို့တော့နည်းနည်းကြာလေမှာ ဒီယောဂဘိုးကတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြေတော့အမယ်ဆိုကြွကြွအိတ်ဒီပါတွေကိုခဏထားလိုက်ထားလိုက်ပြီးတော့ဟိုပုံမကိုင်းတဲ့အုံပေါ့နော်တခြားလှုပ်ရှားရှိတာလို့ဒေချာလက်တွေဆေးပြီးတော့နောက်ကြာသွားပြီဆိုရင်တော့ဒေချာပြစ်လို့ရတယ်ပြီးတော့လက်ဆေးကောင်းကောင်းလက်ဆေးပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောဈေးဝယ်တာနဲ့ပတ်သက်လို့တကယ်လို့ဒီစူပါမားကတ်တွေသွားလို့ရှင်ရောတွန်းလဲတွေပါတွေနဲ
့အော်ဒီစူပါမားကတ်ကြတော့လေကိုခေတ်ကတော့များများဝယ်မယ်ဆိုရင်တွန်းလဲနဲ့အနေတော်လောက်ဝယ်မယ်ဆိုပလတ်စစ်ချင်းနှောင်းလေးလည်းရှိတာပေါ့နော်အဲစူပါမားကတ်တွေကတော့ပြောတာပေါ့လေရောက်လာတာနဲ့အပူချိန်တိုင်းနဲ့အကူအတည်းပြီးတဲ့အခါကျတော့သူတို့ sanitizer လက်ကိုထည့်ပေးတယ်နောက်သူတို့ပြောတာပေါ့နော်စူပါမားကတ်ကြီးကြီးတွေကသူတို့အိတ်တုံးလေးရဲ့လက်ကင်ကိုကိုတက်ဆေးနဲ့တုပ်ပါတယ်ဘာညာဆိုပေမဲ့လည်းပဲဈေးဝယ်လူကများတော့လေတယောက်ပြီးတယောက်ပြီးကင်သွားတာပါပဲဆိုတော့ကိုကဒါတော့ကင်ရမှာပဲတွန်းရမှာပဲချင်းနှောင်းလေးဆွဲရမှာပဲနောက်တော့ပက်ဆန်တွေလည်းပြီးတဲ့အခါမှာဟိုပက်ဆန်လည်းကင်အဲ့ဒါလည်းပြောပက်ဆန်စက်ကူပက်ဆန်တွေကလည်းလူတကာကင်ထားတယ်ဆိုတော့အဲ့ဒါဒီလေတိုင်ပြီးတော့ပေးရတာပဲဆိုနောက်ပိုင်းကျတော့အရေးကြီးတာအိမ်ပြန်ရောက်ရင်လက်ကောင်းကောင်းဆေးဖို့
ဟုတ်ကဲ့ဆရာမလက်မဆေးခင်အဓိကတော့ဖို့မျက်နှာအဓိကပြန်မဖို့မိဖို့ပါအ
ော်နောက်တစ်ခုကလက်ဆေးဘူအရေးကြီးတဲ့အပြင်ကိုအဲ့ဒီမဆေးတက်သွားမယ်ပေါ့နော်မဆေးတက်သွားတာတစ်မျိုးကောင်းတာကကိုယ့်လက်နဲ့မျက်နှာမကင်ဘူးကိုယ်နည်းနည်းသတိပေးနေတယ်လို့ပဲအရေးကြီးတာကဒီယောဂကူတာကလက်ကသူများယောဂဘူစီရရသွားတဲ့ဟာဒီပစ္စည်းတွေကိုကင်ထားပြီးမှကိုလက်ကမတတ်တဲ့အခါမှာအဲ့ဒီမတတ်တဲ့လက်နဲ့ဟိုလူတဘာဝပေါ့နော်မျက်နှာလေးကဟိုနားရားလိုက်စပင်လေးကိုဖယ်လိုက်မျက်နှာကင်မိတဲ့ကဲမျက်စိပုတ်မိတဲ့ကဲအခုမျက်စိလည်းသတိထားရတယ်ကိုရိုနာဗိုင်းရပ်စ်ဝင်ပေါက်ကပစံနဲ့နှာခေါင်းအပြင်ကိုမျက်စိလည်းပါတယ်မျက်စိတွေပုတ်လိုက်တယ်သူတွေဝင်နိုင်နေ
ဟုတ်ကဲ့အဲ့တော့အဓိကတော့ဈေးသွားတဲ့ချိန်မှာကိုမျက်နှာအဓိကပြန်မပုတ်မိဘူးပေါ့နော်မတ်စ်ကလည်းဒီနေရာမှာမထိမိအောင်ထောက်ကူတော့ပေးနိုင်တာပါဆရာမနော
်ဟုတ်ကဲ့မတန်းနဲ့လည်းနဲ့မျက်နှာမကင်မိဘူးမျက်စိတွေပဲမပုတ်မိဘူးအရေးကြီးတယ
်ဟုတ်ကဲ့ဆရာမနောက်အခုလိုအချိန်မှာဆရာမရဲ့အိမ်မှာပဲအဓိကအောင်းနေကြတဲ့ခါကျတော့တစုံတရာပေါ့နော်စိတ်ဖိစီးမှုတွေဖြစ်နိုင်တယ်အဲ့လိုအနေထားမှာဆရာမဒီပန်းချံသွားပြီးတော့လမ်းလျှောက်တာမျိုးအားကစားလုပ်တာမျိုးကတော
့တချို့နိုင်ငံသားတွေမှာတော့လုံးဝလုံးဝလုံးဝ shut down ပေါ့အိမ်မှာပဲနေရမယ်အပါ shut down လို့ပဲဟိုဈေးဝယ်လို့တော့ရတယ်အပြင်သွားလို့တော့ရတယ်အရေးကြီးဈေးဝယ်လို့ရတယ်ဘာညာဆိုရင်တော့မနေ့တချို့အန်ချန်နဲ့မာလီဂျော့ဂင်းလို့လမ်းလျှောက်တာလို့ရှိတဲ့အချိန်မှာသွားလို့ရပါတယ်သို့တော့တခုပဲရှိတာအစုလိုက်အပြုံလိုက်မသွားနဲ့တငယ်ချင်းနဲ့ဒါလက်တွဲပြီးသွားမယ်တူတူသွားကြမယ်ဟိုအဲ့ဒါမျိုးတော့မလုပ်ခင်းနဲ့တယောက်သေးပဲလမ်းလျှောက်ပါတယောက်သေးပဲပြေးပါဟိုကြိုင်လေအနည်းဆုံး6ပေတော့ကွာမယ်နောက်တယောက်လမ်းလျှောက်တာတွေ့ရင်လည်းသူနဲ့တော့ခက်ဝဲဝဲရှောင်ပေါ့နော်6ပေလောက်တော့အနည်းဆုံးပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပန်းချံနဲ့ပတ်သက်လို
့အဲပန်းချံပြေးသွားလေကျန်နိုင်တော့လေမတ်စတာပေါ့လေဒါပေမဲ့မတ်စကလည်းရှင်းရှင်းပြောရင်ကျတော့အသက်ရှူချက်တယ်အဲ့တော့မနေ့စောစောလူသူကင်းရှင်းတဲ့အချိန်သူများနေလဲခောက်ဝဲဝဲဆိုရင်တော့မတ်စမတက်ဖ ೇನೆ လေပြေးလို့တော့ရတယ်လမ်းလျှောက်လို့ရတယ်ဒါပေမဲ့တိတ်အကြာကြီးတော့လည်းမဟုတ်ပေါ့လူသူတိတ်များတဲ့အနေအထားကိုမတော်နဲ့ပေါ့အဓိကတော့လေပြန်လာရင်လေလက်ကောင်းရှိ
ဟုတ်ကဲ့ဆရာမဒီနေ့မှာ hand sanitizer ကိုသုံးဖို့ရောလို့မလားဆရာမအ
ဲ hand sanitizer တော့ဆက်ပြန်နေရေးမရှိတဲ့နေရာမှာသုံးဖို့တော့ကျွန်တော်တစ်ခါဒီနေရာတိုင်းမှာဒီနေ့ဆက်ပြမရှိဘူးလေဆိုတော့အဲ hand sanitizer လေးတော့ဆရာမဆိုလေအမြဲတမ်းပတ်စပ်အိတ်ထဲမှာအမြဲခဲဝါးရဲ့ plain သေးလေးပေါ့နော်လိုအပ်တဲ့အချိန်မှာကို hand sanitizer နဲ့လုပ်လိုက်တော့စိတ်ကသိချရတယ်ပေါ့
ဟုတ်ကဲ့ဆရာမနောက်ထပ်ရောပြောဖို့ရှိမှာဆရာမ
အခုဟာကလေကြည့်လိုက်မယ်ဆိုရင်နိုင်ငံခြားပြန်လာတဲ့လူလေပါတလို local transmission ခေါ်တာပေါ့နော်တစ်ချင်းချင်းကူးတာလေးရှိတယ်တချို့ကလေနိုင်ငံခြားပြန်လာတဲ့ရာဇဝင်လုံးဝမရှိဘဲနဲ့ယောဂပိုးတွေ့တာလေးရှိတယ်ဆိုတော့သတိဝရိယတော့ရှိရမယ်အမြဲတမ်းသိကြည့်လဲမကြောက်ပါနဲ့ဒါပေမဲ့သိပြီးတော့လည်းမပေါ့ဆပါနဲ့နောက်ပြီးတော့လုံးတင်တာတွေလုံးပါအဲ့တော့အပြင်သွားပြီဆိုရင်ရှိတဲ့ mask မျိုးတက်ပါပြန်လာတဲ့အခါမှာနောက်တက်နိုင်တဲ့နေရာမှာလက်ဆေးပါနောက်တစ်ခုက social distancing ခေါ်တဲ့တယောက်နဲ့တယောက်အနည်းဆုံး6ပေတော့ရှိအောင်လို့နေပါဆိုတော့အဓိကနေပါပဲနော်နောက်ပြီးတော့မှန်မှန်စားမယ်မှန်မှန်အိပ်မယ်ဒီကိုရေးတန့်ရှင်းရေးလုပ်မယ်ဆိုရင်တော့အချို့အချို့ကြောက်စရာတော့မလိုပါဘူးတို့တော့သတိဝရိယတော့အငဲရှိပါစေလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဗီယိုအမေရိကန်တန်ကနေမြန်မာနှစ်ဆန်းတရက်နေ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်မင်္ဂလာနှစ်သစ်မှာတော့ရှင်ဒီအားလုံးတွေ VOA အဖွဲ့သားတွေကနေပြီးတော့နှစ်သစ်ဆုံးပို့တာကြင်ပါတယ်ရှင်
မင်္ဂလာနှစ်သစ်ပါခင်ဗျာကျွန်တော်ကြိုက်တဲ့
Things can only get better ဆိုတဲ့ Howard Jones ရဲ့သချင်းစာသားလေးကိုပြောပြခြင်းပါတယ်။ကြောက်သလားမေးရင်တော့ကြောက်တာပေါ့။ဒါပေမဲ့အကြောက်တရားနဲ့တုံ့နှောင်ခံမနေနဲ့အားလုံးဖြုတ်ချလွှင့်ပြစ်လိုက်နိုင်ရင် Things can only get better အားလုံးဟာကောင်းလာဖို့ပဲရှိပါလေခင်ဗျာ။ရှင်လန်းချမ်းမြေကြပါစေ။ကျွန်တော်တန်းလွင်ထောက်ပါခင်ဗျာ။ကိုမြန်လာခဲ့မေးဒီတောင်ပန်းများဖြန်းကไม่ยาวๆหล่อมเอ๊ะเจ๊ยๆชมเนมซิดูยิ้มสายเอ๋เดะเนนี่รอมิซิไม่ยาวๆหล่อม
มิงลาเนติဖြစ်ပါစေရှင်ตอดาရှင်မြအားလုံးနှစ်သက်မှာစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့အတူအောင်မြင်မှုတွေစတဲ့တဘောပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သပေးပါတယ်ရှင်ဖီဝီကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကျမများသစင်အောင်ပါရှင
်ကဘာမြေငြိမ်းချမ်းပါစေရဲ့ဟုတ်ပါတယ်မြန်မာနိုင်ငံကမင်္ဂလာနှစ်တစ်အချိန်ခါမှာကျမတို့လူသားတွေအားလုံးတွေလိုအပ်နေတဲ့စုဖြစ်ပါတယ်နော်ကမ္ဘာမြေကိုအကြီးတန်းစေတဲ့တဘာဝဘေးစစ်ဘေးတို့အပြင်တကမ္ဘာလုံးခုကြုံတွေ့နေရတဲ့ကုဆေယောဂါကပ်ဘေးဆိုကြီးကနေမြေဒေသအခွဲခြားမှုမရှိအသားအရောင်ကြားမှာအသက်အရွယ်ခွဲခြားမှုမရှိအားလုံးကိုအင်အားပြည့်ပြည့်နဲ့တိုက်ခိုက်နေတာပါဒါကြောင့်ပဲကျမတို့မြန်မာနိုင်ငံမှာလည်းအားလုံးချစ်မြတ်လို့ပြောရွှင်ရတဲ့တကြံရက်မြက်အချိန်ခါတို့တော့မစင်နွဲနိုင်မယ့်နဲ့အခုနှစ်တကူရောက်လာခဲ့ပါပြီနော်ဒီလိုအခြေအနေဇိုးရကြတဲ့ကအားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပထမအဦးဆုံးဆုတောင်းပေးချင်ပါတယ်။ကျမတို့အားလုံးကြုံတွေ့နေရတဲ့ကပ်ဘေးဇိုးကြီးကိုအမြဲဆုံးကြော်ဖြတ်နိုင်ကြပါစေလို့ဒီနေ့ဆုတောင်းပေးချင်ပါတယ်။အားလုံးလည်းအဆင်ပြေသွားမှာပါ။ဒါကြီးလည်းပြီးသွားတော့မှာပါဆိုတဲ့မျှော်လင့်ချက်တွေနဲ့ကျမတို့နှစ်သစ်ရက်တွေကိုကြော်ဖြတ်ကြရအောင်ပါ။
လာနေတဲ့ပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါတောနာရှင်ပေါင်းလက်ရှိကြုံတွေ့ရင်ဆိုင်နေရတဲ့ယောဂန္ဓရကပ်ဘေးကနေအများဆုံးလွတ်မြောက်ပြီးနှစ်တစ်မှာချစ်ခင်ရတဲ့မိသားစုဆွေမျိုးမိတ်ဆွေအပေါင်းအသင်းများနဲ့အတူလူသစ်စိတ်သစ်နဲ့ပုံမှန်တိုင်းပျော်ရွှင်စွာနေနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်အားလုံးကျန်းမာပျော်ရွှင်နိုင်ကြပါစေခင်ဗျာ
မင်္ဂလာနှစ်တစ်ပါရှင်ကျွန်မဆုမြတ်မမအခုချိန်မှာတော့အားလုံးကဒီစိုးရိမ်မှုတွေမရေရာမှုတွေနဲ့ကြုံနေကြရတာမှတ်ပါတယ်ဒါမဲ့လေဒီအစိုးရရအကောင့်လို့မှတ်ယူပြီးတော့အရင်တုန်းကဒီအချိန်မရှိခဲ့လို့မဆက်သွယ်နိုင်ခဲ့တဲ့မိသားစုဝင်တို့မိတ်ဆွေတငယ်ချင်းတို့ကိုနှုတ်ဆက်စကားပြောမယ်ဆိုလို့ရှိရင်သူတို့အတွက်တင်မဟုတ်ပါဘူးကို့အတွက်လည်းစိတ်ကြည်နူးစရာဖြစ်မှာပါကျမကိုယ်တိုင်လည်းအခုလိုမျိုးခက်ခဲတဲ့အချိန်မျိုးမှာကို့ရဲ့ဒီမိသားစုတငယ်ချင်းတွေအတွက်ကိုအချိန်ပို့ပြီးတော့ပေးပြစ်ပါရတယ်အဲ့တော့အစိုးရကင်းသွားတဲ့အချိန်မှာအဆင်သင့်ဖြစ်နေအောင်လို့ကို့ရဲ့စိတ်ခွန်အားတွေကိုမွေးထားနိုင်ကြပါစေလို့နှစ်သက်ဆုတောင်းပါတယ်ရှင်
မင်္ဂလာပါရှင်အခုအချိန်မှာချစ်ခင်သူတွေတွေ့ဆုံစုဝေးဝိုင်းဖွဲ့ပြီးတော့ပျော်ပျော်ရွှင်ရွှင်မဆင်နွှဲလိုက်ရတဲ့နှစ်သက်ကူးကိုရှေးလာမယ့်နှစ်သက်ကူးကြရင်နှစ်ဆတိုးပြီးဆင်နွှဲနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်မတူတာလေးတွေပေါ့ရှင်ကျွန်မညညလွင်ပ
ါကိုရိုနာကူးစက်ရောဂါကပ်ဘေးကြီးကြောင့်တစ်ခါလုံးအလုပ်တွေကျောင်းတွေရပ်နာဒါမှမဟုတ်လည်းအသွင်ပြောင်းပြီးတော့ဆက်ပြီးတော့လေပတ်နေကြရလို့အားလုံးအိမ်တွင်းမုံဘဝတွေလည်းရောက်နေကြရပါတယ်နော်ဒါကလည်းဒီကျမရဲ့ကပ်ဘေးဆိုကြီးကြော်ဖြတ်နိုင်ဖို့မဖြစ်မနေလိုက်နိုင်ရမယ့်အခြေအနေလည်းဖြစ်ပါတယ်ကျမတို့ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားတွေလည်းကိုယ့်နေအိမ်တွေကနေအလုပ်တာဝန်အတီးတီးလုပ်ပြီးတော့ရေဒီယိုအင်တာနက်နဲ့ရုပ်သံလွှင့်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေကြရတာပါဒါကြောင့်မလို့လည်းကျမတို့မင်္ဂလာနှစ်သစ်ဆိုတာကိုအိမ်တွေကနေပြောရဲလမ်းပြီးတော့ဆူတောင်းပေးရတာပါနော်ကိုရိုနာကပ်ဘေးကြုံနေရတဲ့ကာလာဆိုမှာစိတ်ညစ်စရာသတင်းတွေကိုပဲကျမတို့နေ့စဉ်ရက်ဆက်တင်ဆက်ပေးနေရတယ်လို့ဖြစ်နေတာမလို့
နောက်နှစ်အတွက်နှစ်သစ်ဆိုတာကိုမျှော်လင့်ချက်တွေနဲ့ကြိုပြီးလွှမ်းကြရပါတယ်
။နှစ်သစ်မင်္ဂလာဒါရေပင်ပွဲမှာချစ်ချစ်ခင်စရာတင်သူကိုကိုလေးလိုက်ရှာဟောတွေ့ပြီဗျာလာလေးနဲ့သူရင်ကစားတာအကန့်လေးမဲကောင်ကိုရုံနဲ့တည်နေတာ
။နောက်နှစ်တွေနောက်နှစ်တွေမှာနှစ်သစ်ကိုပျော်ပျော်ရွှင်ရွှင်နဲ့ကြိုဆိုဖို့ဆန္ဒပြုပါရခင်ဗျာ
။ကျမကတော့ခွာမျိုးပါရှင်။ဘီအိုအီတော်တာရှင်တွေနဲ့တကွမြမပြည်သူပြည်သားအားလုံးအတွက်ကိုရော့စိတ်ပါရှင်လန်းချမ်းမြေ့စေရနှစ်သစ်ဖြစ်ပါစေ။လောကရန်တရားမှန်သမျှကိုကြံ့ကြံ့ခံနိုင်စွာနဲ့ခွန်အားသစ်တွေပိုင်ဆိုင်မဲ့နှစ်သစ်လည်းဖြစ်ပါစေလို့ဆန္ဒပြုပါရစေ။အားလုံးပျော်ရွှင်ကြပါကြပါစေ
။ဘီအိုအီတော်တာရှင်များနဲ့တကွမြမနိုင်ငံသူနိုင်ငံသားများအားလုံးနေဟောင်းလွန်သောကိုဗစ်ကိုကျော်နှစ်သစ်မှာပျော်ရွှင်သားရာချမ်းမြေ့ကြပါစေကြောင်းကျွန်တော်ကြော်ကြော်သိဆုမွန်ကောင်းတောင်းပေးပါတ
ယ်။မင်္ဂလာရှိတဲ့နှစ်သစ်အခါသမယမှာသောတာရှင်ပေါင်းကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ COVID-19 ကာဝယ်ဆေးလည်းအများဆုံးထုတ်နိုင်ကြပါစေ။နောက်နှစ်တချမ်းမှာပြန်ပြီးဆုံကြအောင်မယ်နော်။ကျွန်မခင်ရသက်ပါ
မင်္ဂလာပါတော်တာရှင်များခင်ဗျာဒီကုသကြံမှာအပြင်းမထွက်ပဲလူအများပေးပရာกินဖို့ပြစ်တကုသူယူနေတဲ့ VOA ပြည်သက်တွေနဲ့မြန်မာပြည်သူပြည်သားအားလုံးတစ်တက်မှာကိုစိတ်နှပြရှင်လန်းချမ်းမြေ့ပါစေခင်ဗျာကျွန်တော်ရဲမထွက်ပ
ါတစ်တက်မင်္ဂလာတာရည်ပင်ပွဲမှာချစ်ချစ်ခင်ဗျာကျင်သူကိုကိုလေးလိုက်ရှာ
မပြေသူပြည်သားအားလုံးကိုဗစ် -19 ကပ်ပြီးရောဂါကြီးကနေကင်းဝေးကြပါစေလို့ VOA ဝိုင်းတော်သူကျမအင်ဂျင်နိုင်ကဆုမွန်ကောင်းတောင်းပါတယ်ရှင်။ဒီရောဂါဆိုးကြီးကာဝယ်တိုက်ပြက်ရေးကာလအိမ်ပြေမထွက်ကြဖို့ social distancing လုပ်ဖို့စတဲ့ကဘာလုံးဆိုင်ရာကျန်းမာရေးညွှန်ကြားချက်တွေကိုကျမတို့အားလုံးဝိုင်းဝန်းလိုက်နာပြီးစူပေါင်းကာကွယ်ကြဖို့လည်းတိုက်တွန်းပါတယ်။ COVID-19 အန္တရာယ်ကာလ VOA ပရိသတ်တွေအတွက်လည်းရောဂါဆိုင်ရာအချက်လက်တွေကာဝယ်ရေးဆိုင်ရာကြိုးပမ်းချက်တွေနဲ့အခြားကမ္ဘာနဲ့မြန်မာသတင်းတွေကိုအဆက်မပြတ်တင်ဆက်ပေးပါမှာပါရှင
်။ကိုနာကုသရောဂါကပ်ပြီးတားဆီးကာဝယ်ရေးအတွက်တကွာလုံးကဝိုင်းဝန်းပြီးကြိုးပမ်းနေကြရတဲ့ဆိုပေမဲ့အခုချိန်ထိရောဂါကုသခံရသူနှစ်သန်းကျော်နဲ့တေဆုံးသူတသိန်းခွဲလောက်တောင်ရှိနေပါပြီနော်။ဒီလိုမျိုးလူသားတွေဘေးဒုက္ခကြုံနေရအသက်အန္တရာယ်ကြုံနေရတဲ့ဒီကပ်ပေးဆိုကြောင့်မဖြစ်မနေသွာလာရမယ့်ကိစ္စတွေကလွဲ့ရင်လူတွေအိမ်မှာပဲနေဖို့ဒေသတစ်ခုကနေတစ်ခုကုလူမသွာလာကြဖို့အစိုးရအတီးတီကအမိန့်ထုတ်ထားတာပါ။ဒီလိုမဖြစ်မနေအခြေအနေကြောင့်နှစ်ပေါင်းများစွာမကြုံဘူးတဲ့ကမ္ဘာအတွက်ကောင်းကျိုးတချို့ကျမတို့ကြုံကြရပါတယ်။အစိုးရကအကောင်းလိုပဲပြောရလိမ့်မလား။တရုတ်နိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုတွေအများကြီးရော့ကျသွားသလိုအိန္ဒိယမှာတော့လေထုထဲမှာနိုက်ထရိုဂျင်ဒိုင်အောက်ဆိုက်အ ਨੇ ဆုံးအခြေအနေကိုရောက်သွားတယ်လို့ဆွဲရည်နဲ့လေတံသုတေသနဌာနကသတင်းထုတ်ပြန်ပါတယ်။ဟိမွန်နာတောင်တန်းကိုအဝေးကနေလှမ်းပြီးတော့မမြင်ရတာနှစ်ပေါင်းများစွာကြာခဲ့ပြီဆိုတော့အိန္ဒိယကနေပြီးတော့လေဒီတောင်တန်းကြီးကိုလှမ်းပြီးတော့မြင်ရတယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်နော်။လူသားတွေကြောင့်တန်းထိနေတဲ့ကမ္ဘာမြေကြီးကိုပြန်ပြီးတော့ပဲတဘာဝအနေနဲ့တန်းစင်နေသလားအတွေ့ပေါင်းနေပါလေ
။
ကျဲအခါသမယဟာနှီးဟောင်းကအညစ်ကြေးတွေနှစ်သက်ကိုမပါလာစေဘူးကျွန်တော်တို့ဖြတ်တန်းရသလိုပဲမြမပြည်တွင်းလက်ရှိဖြစ်နေတဲ့ယောဂကပ်ဘေးတွေစစ်ပွဲတွေနဲ့ရာသီဥတုဖောက်ပြန်မှုတွေလည်းအခုလာမယ့်နှစ်သက်မှာအများဆုံးပျောက်ကင်းပါစေလို့ဆုတောင်းပါတယ်မျှော်လင့်ပါတယ်ကျွန်တော်ဝန်ခံပါပ
ငါရှိရဲ့တစ်တစ်အခါသမယဖြစ်ကြပါစေရှင်။အိန္ဒိယနဲ့အိမ်ပြေမထွက်ရလို့တကြရင်မကစားရဘူးဆိုပေမဲ့လည်း ရှင်နီးရဲ့ဝေကမိသားစုတွေမိဆွေတွေကိုအမြဲတည်းရနေပါတယ်။အားလုံးနေကောင်းကြပါပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။ကျမအီတန်စမ
မင်္ဂလာရှိတဲ့မြန်မာနှစ်ကူးမှာကျန်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်။ကမ္ဘာကယောဂဘေးကလည်းကင်းဝေးပြီးစီးပွားရေးတွေလည်းပြန်ကောင်းကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ကျွန်တော်ငိမ့်ချမ်းပါ
တော်ရှင်နေအားလုံးနှစ်သက်မှာစိတ်ချမ်းသာကိုကျမ်းမာရှိကြပါစေ။ကိုဗစ်ကပ်ရောဂါဘေးဆိုးကြီးမှလည်းကင်းဝေးပါစေ။မြန်မာနိုင်ငံမှာလည်းငင်းချင်းဆွေးနွေးပွဲတွေအောင်မြင်ပြီးအမြန်ဆုံးဆင်းပြီးငြိမ်းနိုင်ပါစေလို့ကျမနိုင်ငံလက်ဖက်ကနေဆုမွန်ကောင်းတောင်းပေးလိုက်ပါရရှင
်။မြန်မာနိုင်ငံနိုင်ငံသားအားလုံးကျမတို့ထပ်တူရင်ဆိုင်နေရတဲ့ကဘေးကနေကင်းဝေးဖို့အရင်ဆုံးဆုတောင်းပေးပါရရှင်။ဒီနေ့တကြံမှာရေကစားမထွက်ရပေမဲ့နောက်နေ့တွေမှာပျော့ပျော့ရွှင်ရွှင်နဲ့ရေကစားနိုင်အောင်ကယောဂါဘေးကင်းဝေးအောင်ဆင်ခြင်ကြရအောင်ပါ။နှစ်သက်အတွက်ထပ်ပြီးတော့ဆုတောင်းပေးချင်တာကတော့ကျမတို့တိုင်းပြည်တွေကမငြိမ်းသေးတဲ့စီမီတွေအဆုံးသတ်ပြီးတိုင်းနာအားလုံးတန်းတူမြင်းများနဲ့စိတ်အေးချမ်းတဲ့ဘဝကိုရကြပါစေလို့လှလိုက်လေးလေးဆုတောင်းပေးပါရရှင်။အားလုံးမင်္ဂလာနှစ်သက်ဖြစ်ပါစေ။ကျမနှင်္ဂလာပါ။
chicken ရတဲ့ VOA ပရိသတ်နဲ့မြန်မာပြည်သူပြည်သားအပေါင်းအခုလို COVID ရောဂါကြောင့်တစ်ကမ္ဘာလုံးစစ်ပွဲကြီးလို့ရင်ဆိုင်နေရတာမို့မဟာအတာတကြံကာလမှာအားရပါးရမစင်နွယ်ဖြစ်နေတာကိုစိတ်မပြတ်ကြပါနဲ့ခင်ဗျာလူတစ်ယောက်အတွက်အသက်ရှင်သန်မှုကပိုအရေးကြီးတာမို့တက်နိုင်သမျှနေအိမ်မှာပဲနေကြပါ VOA ဝိုင်းတော်သားတွေတင်ဆက်နေတဲ့သတင်းတွေကိုလည်းနားဆွင့်ကြပါဒီစစ်ပွဲကြီးပြီးသွားတဲ့အခါကျွန်တော်တို့ပြန်ဆောင်ရအောင်ပါကျွန်တော်ညာဝင်းအောင်ပါခင်ဗျာနှစ်သက်မှာပျော်ရွှင်ကြပါစေ
တောင်းနာနေနဲ့ပြင်းနေပြန်ပြီးမိုးတိမ်တွေကိုမော့ကြည့်လိုက်ကိုယ့်ရဲ့နေရီဘယ်တော့များများတစ်ခုတော့ကောင်းငင်ကောင်းငင်ပြကြည့်ရွှေရှားနေတဲ့တိုင်တိုင်းတွေလို့ခီးနေည
တဲ့များမျောလင်းစေဘယ်လိုပုံတတန်တွေခွဲလဲတကယ်တကယ်တန်းတော့ကောင်းငင်တမိုးအောင်ခီးသွားများပါခွဲတို့လူသားဘဝရီလေးဘယ်လိုချေအနေရီချာလဲမြင်စမ်းများတဲ့လောကတန်တရားရဲ့ရုပ်ပြေးရုံများပါပဲ
အလုံးမဆန်းနာများနောက်လာမောဟနဲ့လောင်နိုင်ရင်ကဲဆိုရင်
ဒီအတွက်ဆူတောင်းဆိုရင်လည်းနေတိုင်းလူတိုင်းအတွက်တောင်းပေးနေတဲ့စုပါယောဂအန္တရာယ်သဘာဝဘေးအန္တရာယ်တွေကင်းပါစေနှက်တကင်ပရိပခါတွေချုပ်ငြိမ်းပါစေငြိမ်းချမ်းပါစေအခက်အခဲတွေကျော်လွှားနိုင်ပါစေအားလုံးအတွက်ပါကျွန်တော်သိထိုင်ဦးပါခင်ဗျာ
မင်္ဂလာပါခင်ဗျာနှစ်သက်မှာအားလုံးလုံခြုံနှွေးထွေးကြပါစေကျွန်တော်သားညီဦးပ
ါမင်္ဂလာနှစ်သက်ပါရှင်နှစ်ထွေးဘလို့ပဲပြောင်းပြောင်းကျွန်တော်ရဲ့သောတာရှင်တွေအတွက်တင်းတွေကိုအမှန်ကန်ဆုံးနဲ့အပြည့်စုံဆုံးဖြစ်အောင်ထုတ်လွှင့်ပေးနိုင်ဖို့ယုံကြည်စိတ်ချရတဲ့သတင်းဌာနတစ်ခုဖြစ်ဖို့အမြဲတမ်းကြိုးစားသွားပါမယ်လို့ပြောပြရစီကိုရိုနာဗိုင်းရပ်စ်ကပ်ပြီးတည်ကြောက်မှုလို့အခုလိုအချိန်မှာဒီနေအိမ်ထဲမှာပဲနေနေကြရတဲ့အချိန်မှာပြည်သားစုတွေနဲ့ထိတိတ်ကိုအေးအေးချမ်းချမ်းဖြတ်သန်းနိုင်ကြပါစေလို့ဆုမကောင်းကြောင်းပါတယ်ရှင်စမခင်ပြူထွေးပါ
ဘာကယောဂါကိုဗစ် -19 ပြီးအမြန်ဆုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရစေ။ကျမတို့ဒီနွေဦးရဲ့အမှတ်တရကတော့ကယောဂါကိုဗစ်ကိုစီမှာဖြစ်မဖြစ်စစ်တဲ့အချိန်မှာပဲ။ပိုးမရှိဘူး negative ဆိုတဲ့အဖြေရတော့ဖြစ်ရတဲ့ဘာနဲ့မှမတူတဲ့ဝမ်းသာစိတ်မျိုးကိုဗစ်စစ်တဲ့သူတွေအားလုံးခံစားကြရပါစေ။ကဘာသူကဘာသားတွေအားလုံးအမြန်ဆုံးဘေးပြာဝေးကွာကြပါစေလို့ကျမဆုမွန်ကဆုမွန်ကောင်းတောင်းပေးလိုက်ပါရစေ။
မင်္ဂလာပါခင်ဗျာနှစ်သက်မှာလူရဆန္ဒတွေဖြစ်ပြီးကဗေးအနေရကိုလည်းကြော်လွားနိုင်ကြပါစေ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့ပရိသတ်တွေကိုလည်းကျေးဇူးထူးတင်ပါတယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာ
My love.
မင်္ဂလာနှစ်သစ်ပါရှင်။ VOA ကိုအားပေးနားဆင်ကြသူတွေနဲ့ဒီမှာချစ်ခင်ရတဲ့ရဝေးညာနီးကမောင်နှမတွေ၊စေမျိုးသားချင်းတွေ၊မိစေတွေနဲ့တငယ်ချင်းတွေအားလုံးကမ္ဘာတစ်ဝန်းကျုံနေရတဲ့ရောဂန္တရကပ်ဘေး၊တိုင်းရင်းဒေသတွေမှာလောလောဆယ်ရင်ဆိုင်နေရတဲ့ပြည်ရင်းစစ်တဒန္တရကပ်ဆိုတဲ့စစ်ဘေးနဲ့ဒုတ်ပီကန္တရကပ်အစာရေစာငတ်မောခေါင်းပါတဲ့ဘေးစတဲ့ကပ်ကြီး၃ပါးအန္တရာယ်ကကင်းလွတ်အောင်သတိနဲ့ဆင်ခြင်ပြီးကြော်လွှားနိုင်ကြပါစေ။စိတ်ချမ်းသာကိုယ်ကျန်းမာစွာနဲ့နှစ်သက်ကိုကျော်ဖြတ်နိုင်ကြပါစေလို့ထူထောင်းမြတ်တာပို့တာလိုက်ပါတယ်။ဒီမှာခင်ဆိုးဝင်ပ
ါ။ဟုတ်ပါတယ်။ကမ္ဘာနဲ့ကျမတို့အတွက်မြန်မာနိုင်ငံကဆွေမျိုးမိတ်ဆွေတွေအားလုံးနိုင်ငံထဲမှာနေထိုင်နေကြတဲ့လူတွေအားလုံး VOA ပေးတဲ့တဲ့အားလုံးအတွက်နှစ်သက်ရဲ့နေ့ရက်တွေကသတင်းကောင်းတွေအများဆုံးဆောင်ကျဉ်းပေးနိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်။မင်္ဂလာရှိတဲ့နှစ်သက်ဖြစ်ပါစေနော်
။မြို့မှန်ဝေကင်းငွေအစင်းဆန္ဒဤတော်တိုင်းရန်ပြေငြိမ်းချမ်းအောင်ဆုတို့ခါရေးအေးစီကြောင်းလောင်းကဲ့လုံမေးခုခုကဲကဲလှကြပါစေမြုံမောင်ဝေခင်းဝေစင်သာသာပြည်တော်တိုင်းရန်ပြေငြိမ်းချမ်းအောင်ဆုတို့ခါရေးအေးစီကြောင်းလောင်းကဲ့လုံမေးခုခုကဲကဲလှကြပါစေအစီပြေမြင်ရသူချီနူးလောင်းပေတန်တာချူမြမြဆူတေးလေးတွေမန်းမြူတို့ရဲ့ဂုံနဲ့ဤတွေရင်ကြီးတွေမနစ်ကပဲလောင်းနေတာတွေအင်းအင်းမြမြမမေ့တဲ့တိုင်းလေးအစင်ပြီးမြင်ရတဲ့ချီနူးလောင်းပေးတန်တာချူမြမြဆူတေးလေးတွေမန်းမြူတို့ရဲ့ဂုံနဲ့ဤတွေရင်ကြီးတွေမနစ်ကပဲလောင်းနေတာတွေအင်းအင်းမြမြမမေ့တဲ့တိုင်းလေးပင်ပြန်နေချွေဖမ်းမတော့ပြည့်တွေ့ရွေးနေနေစင်မြဲမြန်းငါထားတဲ့မေဝင်ငန်းမောင်းလို့လောင်းနေရေဒီပရားဝေးกว่าပြင်းစင်ဖမ်းနေဒီတင်းပြန်နေချွေဖမ်းမတော့ပြည့်တွေ့ရွေးနေနေစင်မြဲမြန်းငါထားတဲ့မေဝင်ငန်းမောင်းလို့လောင်းနေရေဒီပရားဝေးกว่าပြင်းစင်ဖမ်းနေဒီ
ခုဆက်ပြီးသတင်းအချင်းချုပ်ကိုကြံပြချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အတော်အလာပိတ်ပင်ထားတာတွေကိုနိုင်ငံတချို့ကပြန်ပြီးဖြည့်လျှော့ပေးဖို့စီစဉ်နေကြချိန်မှာပဲဂျပန်နဲ့ဗြိတိန်နိုင်ငံတွေကသူတို့ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေအတွက်တက်တန်းထပ်ပြီးတိုးလိုက်ကြပါတယ်။မြန်မာနိုင်ငံဟာနျူကလ িয়ার မပြန့်ဖွားရေးဆိုင်ရာစာချုပ် NPT ကိုချိုးဖောက်တဲ့ထောက်ထားတွေမတွေ့ရပေမဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအရင်တုန်းကပွင့်လင်းမြင်သာမှုမရှိခဲ့တဲ့မြန်မာနိုင်ငံအတွက်အမေရိကန်ကစိုးရိမ်နေစေဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနရဲ့လွှတ်တော်ကိုတင်သွင်းတဲ့ကဘာတလွားလက်နက်ထိန်းချုပ်ရေးဆိုင်ရာအမေရိကန်ရဲ့တွေ့ရှိချက်နှစ်ပတ်လည်အနှစ်ချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလင်းလင်းမြန်းမြန်ကူးစက်ပြန့်နှံ့လာနေတဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးလုပ်ငန်းတွေကိုအထောက်အကူပြုစီရေးအတွက်ရည်ရွယ်ပြီးမန္တလေးတိုင်းဒေသကြီးအတွင်းဘယ်သူမှဆိုလုံလောက်တဲ့အကြောင်းပြချက်မရှိဘဲနေ့စဉ်ည9နာရီကနေမနက်4နာရီကြားအပြင်လုံးဝထွက်ခွင့်မပြုဖို့ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအမိန့်ညင်ကြက်ထုတ်ပြန်လိုက်ပါတယ်။ဒါဟာမြန်မာနှစ်ဆန်းတည့်ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပြီးအများပြည်သူတွေနေကင်းပတ်မဖြစ်မနေအပြင်ထွက်မယ်ဆိုရင်အိမ်အောင်စုတစုတယောက်နှုံးနဲ့နှကောင်းစည်းတက်ပြီးထွက်ခွင့်ရမှာဖြစ်ပါတယ်။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။နှစ်ဆန်းတည့်ရက်နေ့နှစ်တည့်အခါသမယမှာတော်တော်ရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးတက်ပါ
This program has come to you from the Voice of America, Washington.